ឡាទេយើង
ប៉ុន្តែការអនុវត្តនោះបានយ៉ាងម៉េចដែរ
ឆ្នាំនោះអត់បានទេពីព្រោះលិខិតឲ្យបទបញ្ជាដឹងត្រឹមតម្រមតែបាននោះគឺថាស្ទើរតែមិនបានទេវាវែងឆ្ងាយលុត្រាតែកម្មករនោះពលចំណាក់ស្រុកនោះមានលិខិតប្រតិធានាមានកុងត្រាមានលិខិតដែលបញ្ជាក់អាចឲ្យនៅប្រទេសគេឲ្យបានទាំងអស់នឹងហើយទើបចូលក្នុងលក្ខខណ្ឌដែលអាចធ្វើ passport មួយ4ដុល្លារបានទោះបីជាបានក៏ដោយក៏ប៉ុន្តែយើងដឹងហើយមានការពុករលួយនៅការយកតម្លៃសេវាក្រមតុកធ្វើឲ្យអ្វីក៏ដោយគឺសិតតែចេញពីលុយពីកម្មកោដែលទៅធ្វើចំណាក់ស្រុកនោះហើយយើងឃើញហើយយើងខ្ញុំចុះទៅដល់មូលដ្ឋានទីកន្លែងណាក៏ដោយខ្ញុំទទួលទូរស័ព្ទស្ទើរតែរាល់ថ្ងៃរាល់ថ្ងៃអំពីថាឪពុកម្ដាយគ្នាអស់សហុយបាត់កូនបោកចាញ់បោកគេច្រើនណាស់បញ្ហានេះទើបខ្ញុំថាត្រូវតែយើងមកពិភាក្សានៅ VOA ហើយយើងនឹងបន្តពិភាក្សានៅគ្រប់ទីកន្លែងទាំងអស់ដើម្បីឲ្យរាជរដ្ឋាភិបាលចាត់វិធានការឲ្យបានតឹងរឹងជាងនឹងនៅក្នុងការអនុវត្តអ្វីដែលជាអនុក្រឹត្យក្តីសេចក្តីប្រកាសក្តីការពីពលកររបស់យើងចំណាក់ស្រុកគ្នាខំទៅចំណាក់ស្រុកហើយប៉ុន្តែតម្រាំតែបានចាញ់បោកក្រុមហ៊ុននេះផងសេវាក៏ត្រូវតែផ្ដោតទៅតែចេញដោយខ្លួនឯងផងទៅដល់តម្រាំតែទៅដល់បានការងារធ្វើនៅឯប្រទេសជិតខាងឬប្រទេសម៉ាឡេប្រទេសកូរ៉េនោះគឺនៅមានកំណត់ទៀតនៅក្នុងការដែលគ្នាទទួលបាននៅសវត្ថភាពគ្រប់គ្រាន់ហើយយើងឃើញហើយដូចជាស្ត្រីដែលធ្វើការងារនៅក្នុងផ្ទះតើគ្នាលំបាកខ្លះអីបីខ្លះនៅប្រទេសម៉ាឡេ
ចា៎បាទអរលោកអ្នកស្ដាប់យើងកំពុងតែពិភាក្សាគ្នាទៅលើប្រធានបទពលករចំណាក់ស្រុកកម្ពុជានិងផលប៉ះពាល់មកលើសេដ្ឋកិច្ចកម្ពុជានិងសិទ្ធិរបស់ពលករទាំងនោះហើយវាគ្មិនរបស់យើងគឺលោកស្រីមូសុខួរបាទប៉ះសិនជាអស់លោកអ្នកមានយោបល់ឬក៏ចង់សួរផ្ទាល់ទៅលោកស្រីវាគ្មិនសូមអញ្ជើញទូរស័ព្ទមកលេខ012 51 51 94ឬក៏សួរតាម Facebook របស់យើងខ្ញុំក៏បានឥឡូវនេះសូមអនុញ្ញាតលោកស្រីទទួលអ្នកស្ដាប់ម្នាក់គឺលោកធីរ៉ាលោកអញ្ជើញមកពីខាងខេត្តពោធិ៍សាត់បាទលោកធីរ៉ាលោកកំពុងចូលក្នុងកម្មវិធី Hello VOA បាទ
បាទជំរាបសួរ
លោកធីរ៉ា
បាទជំរាបសួរអ្នកស្រីមូលសុខួរ
ចាជំរាបសួរលោកធីរ៉ា
បាទបាទខ្ញុំគាត់នៅថានៅប្រទេសរដ្ឋនោះខ្ញុំមានជាសុខកូនចំនួនតូចមួយដើម្បីការពីចំណាក់ស្រុកព្រោះអ្នកស្រីគឺជាបេក្ខភាពតំណាងរាស្ត្របាទហើយដូច្នេះខ្ញុំគាត់នៅសួរ
ខ្ញុំជាអ្នកតំណាងរាស្ត្រចា
បា
ទបាទដូច្នេះក្នុងលក្ខណៈមួយដែលការពីដើម្បីកុំឲ្យពលករដើម្បីកុំឲ្យពលរដ្ឋខ្មែរដែលចេញទៅចំណាក់ស្រុកនៅបរទេសតើរដ្ឋាភិបាលខ្មែររាល់ថ្ងៃនេះតើគួរធ្វើយ៉ាងម៉េចដើម្បីកុំឲ្យខ្មែរនឹងដើម្បីចេញទៅក្រៅប្រទេសហើយមានជនបរទេសហូរចូលមកធ្វើការងារនៅក្នុងស្រុកខ្មែរវិញបាទបាទសូមអរសំណួរតែម្ដងបាទ
បាទសូមអរគុណបាទលោកស្រីអញ្ចឹងសូមអញ្ជើញបន្ថែមមិញយើងបាននិយាយអំពីការលំបាកហើយបាទលោកស្រីក៏បានឆ្លើយអំពីមូលហេតុដែលគាត់ធ្វើចំណាក់ស្រុកឥឡូវលោកស្រីពិនិត្យមើលតើវិធានការយ៉ាងម៉េចដោយតាមដែលលោកធីរ៉ាបានសួរមកថាដែលរដ្ឋាភិបាលធ្វើយ៉ាងម៉េចដើម្បីបន្ថយកុំឲ្យមានពលករយើងទៅក្រៅស្រុកច្រើនពេកដែលប៉ះពាល់សេដ្ឋកិច្ចដោយលោកស្រីបានលើកឡើងខាងដើមបន្តិចដែរបាទ
ចា៎ត្រូវតែដោះស្រាយបញ្ហារោគការងារអុយពួកយុវជនយើងបានធ្វើហើយយើងដឹងថាយុវជនយើងមួយឆ្នាំដែលគ្រប់អាយុត្រូវចូលទៅក្នុងផ្សារការងារត្រូវការការងារនោះមានរហូតទៅដល់300,000នាក់ហើយប្រហែលជា10ទៅ 20% ទេដែលអាចទទួលបានប្រាក់ខែបានទៅការងារមិនមែនត្រឹមតែបានទទួលការងារនឹងរួចចប់រឿងទេត្រូវទទួលបានការងារសមរម្យប្រាក់ឈ្នួលសមរម្យកន្លែងហ្នឹងឃើញទេដែលពលករយើងទៅចំណាក់ស្រុកទៅធ្វើទៅថៃគ្រាន់តែធ្វើកម្មកកគេនៅតាមស្រែចំការរបស់គេយ៉ាងតិចណាស់ក៏គេបានយ៉ាងតិច300បាតក្នុងមួយថ្ងៃចាហើយបើយើងធ្វើកម្មកកយើងដឹងហើយនៅក្នុងដំណើរការមួយដែលការជាការលំបាកនោះហេតុអ្វីបានជាពលករយើងនៅតែចង់ទៅនៅតែមិនមែនចង់ទៅទេជំរើសរបស់គ្នាចុងក្រោយគឺមានតែចាក់ធ្វើច ំណាក់ស្រុកអ្នកណាគេចង់ឲ្យចាក់ចេញពីឪពុកម្ដាយរបស់គ្នាហើយទុកកូនឲ្យលោកយាយលោកតាមើលទេបើយើងធ្វើដំណើរទៅតាមភូមិយើងដឹងហើយឥឡូវចៅមើលយាយយាយមើលចៅវិញហ្នឹងកូននឹងមិនដឹងទៅឯណាទេដឹងសួរឡើងថៃម៉ាឡេកូរ៉េចាហើយដើម្បីនៅប្រទេសណាក៏ដោយគឺថាអត់មិនអាចមិនអោយមានពលករចំណាក់ស្រុកនៃប្រទេសណាក៏មិនអាចបន្តបានដែរក៏ប៉ុន្តែយើងអាចមកកាត់បន្ថយកាត់បន្ថយដោយយើងដោះស្រាយបញ្ហានៅក្នុងប្រទេសយើងគឺការងារហើយបញ្ហាការងារនេះយើងត្រូវចាប់ដើមតាំងពីការអប់រំវិជ្ជាជីវៈបណ្ដុះបណ្ដាលវិជ្ជាជីវៈឲ្យការឲ្យប្រជាពលរដ្ឋយើងលោកមានចំណេះដឹងចំណេះធ្វើមានជំនាញហើយត្រូវតែជំនាញទាំងអស់ហ្នឹងដែលធ្វើឲ្យខ្លាយទៅជាបានប្រាក់ឈ្នួលសមរម្យនៅក្នុងប្រទេសរបស់យើងហើយបើសិនជាការអភិវឌ្ឍជាការអភិវឌ្ឍមួយពិតប្រកបអុយមិនមែនឃើញថាមានការអភិវឌ្ឍសេដ្ឋកិច្ចឥឡូវឆ្នាំនេះថារហូតដល់ 7.5% ក៏ប៉ុន្តែវាអភិការអភិវឌ្ឍនោះវាអត់មានភាពស្មើគ្នាដែលអាចឲ្យប្រជាពលរដ្ឋលោកអាចស្រូបបាននៅផលចំណេញពីការអភិវឌ្ឍនឹងជារឿងពលករហើយឥឡូវយើងឃើញថាចំនួនលោកធីរាធ្វើម៉េចយើងទប់កុំឲ្យពលករគេមកជុលមកដល់ប្រទេសយើងនេះយើងមានតាយើងមានអំពីច្បាប់អន្តរប្រទេសតាបញ្ហាធំដូចជានៅរឿងទាំងអស់សិតតែពីក្នុងការអនុវត្តច្បាប់ពលករដែលគេមកក្នុងប្រទេសរបស់យើងក្រសួងមហាផ្ទៃមានការឆែកឆេរតាចាលិខិតស្នាមទាំងប្រមាណមើលវីសាអីទាំងប្រមាណតើឲ្យកំណត់គេនៅបានប្រមាណត្រីគេត្រូវបង់ប្រមាណបញ្ហាធំគឺពលករគឺអ្នកដែលចូលហៀចូលមកទៅតាមច្រកព្រំដែនយើងជាពិសេសនៅប្រទេសវៀតណាមដែលព្រំដែននោះគឺបើកចំហចេញចូលស្រេចតែចិត្តចាកន្លែងហ្នឹងឯងដែលធ្វើឲ្យយើងបាត់បង់ការងារដែរបាត់បង់ការងារអ្នកដែលមកគេអត់មានជំនាញទេក៏ប៉ុន្តែដោយយើងអត់មានការឆែកឆេរយើងទុកមួយមួយសេរីអានឹងហើយដែលគេយើងក៏ខ្មែរក៏បាត់បង់ការងារហើយនឹងមានការអនាធបត័យនៅក្នុងការគ្រប់គ្រងជនអន្តរប្រវេស
បាទលោកសីបញ្ជាក់ពីខាងដើមពីដូចថាផលប៉ះពាល់ហើយមុននេះទីបាទក៏មានប្រសាសន៍អំពីដូចថាចៅមើលយាយមើលចៅប៉ុន្តែបើខ្ញុំពិនិត្យមើលទៅលើតួលេខរបស់ក្រសួងការងារលោកបានបញ្ជាក់ថាក្នុងមួយឆ្នាំគឺពលករចំណាក់ស្រុកយើងដែលទៅធ្វើការនៅក្រៅនោះគាត់ផ្ញើលុយមកឲ្យក្រុមគ្រួសារវិញហ្នឹងប្រហែលជា1,000,000 ដុល្លារបាទ1,000,000 ដុល្លារក្នុងមួយឆ្នាំដូច្នេះតើតុល្យភាពតើយើងត្រូវធ្វើចែកយ៉ាងម៉េចរវាងដូចថាធ្វើការនៅក្នុងស្រុកយើងដែលផលដូចថាមិនបានជាច្រើនដោយលោកសេមានប្រសាគឺដោយថាខ្វះដីឬក៏ធារាសាខ្វះទឹកអីហ្នឹងហើយនឹងការដែលយើងទៅធ្វើការស្រុកក្រៅនោះតើវាទៅចំណេញយ៉ាងម៉េចតើយើងទៅចែកគ្នាយ៉ាងម៉េចរវាងចំណុចដែលថាបានលុយពីក្រៅមកនឹងធ្វើនៅក្នុងស្រុកហ្នឹងបាទ
អញ្ចឹងយើងត្រូវបែងចែកពលករយើងបើពលករដែលទៅប្រទេសកូរ៉េឬប្រទេសជប៉ុនបានកម្រៃខ្ពស់ដូច្នេះគ្នាចិញ្ចឹមជីវិតនៅក្នុងប្រទេសកូរ៉េឬជប៉ុនហើយគ្នាអាចមានប្រាក់សល់នឹងផ្ញើមកឪពុកម្ដាយណា
បាទ
ក៏ប៉ុន្តែបើសិនជាយើងមើលហើយប៉ុន្តែពលករទាំងនោះប្រហែលជាពី50,000 នាក់ទេតែបើយើងមើលទៅដល់ប្រទេសថៃគ្រាន់តែនៅថ្ងៃស្អែកនេះថ្ងៃស្អែកនេះប្រជាពលករខ្មែរយើងចំណាក់ស្រុកទៅថៃដែលនឹងអស់សពលភាពនៅក្នុងការលិខិតធ្វើការងារនោះនឹងអស់សុពលភាពនៅថ្ងៃទី31ខែមីនានេះគឺមានរហូតទៅដល់ជិតដល់800,000នាក់ឃើញទេប
ា
ទនេះអាចតម្រាំតែពលករដែលទៅតាមផ្លូវងងឹតទៅតាមមេខ្យល់មិនសិលថ្ងៃមិនសិលមិញខ្ញុំនៅឯបាត់ដំបងទេពលករដែលគ្នាទៅតាមមេខ្យល់នោះគឺជាពលករដែលគ្នាអត់មានទាំងលុយធ្វើ passport ទេគ្នាអត់មានទាំងលុយអត់ទៅត្រួតពិនិត្យសុខភាពអីផងហើយការត្រួតពិនិត្យសុខភាពហ្នឹងមិនមែនជាត្រូវដាក់បន្ទុកមកលើពលកររបស់យើងទេក៏ប៉ុន្តែគ្នាអត់មានអីសោះគ្នាជាតែរត់ទៅតាមមេខ្យល់អ្នកទាំងអស់នោះគឺភៀសច្រើននៅតាមជាទៅតាមនៅខេត្តដូចជាខេត្តបាត់ដំបងខេត្តសៀមរាបឧដុង្គមានជ័យបន្ទាយមានជ័យនៅទាំងអស់នេះឃើញហីអ្នកនឹងហើយដែលត្រូវផ្ញើកូនផ្ញើចៅផ្ញើកូនទ ទុកជូនទៅយាយហើយពលករយើងទាំងអស់នេះដែលផ្ញើលុយមកជូនទៅដល់ឪពុកម្ដាយឪពុកម្ដាយដែលជាកសិករនោះត្រូវធ្វើអីរំលោះកម្ចីចាអេស៊ីលីដាអមរិត AMK អីហ្នឹងខ្ចីដែលថាអំបីមិញខ្ញុំថាប្រាក់កម្ចីគឺថាមានការខ្ពស់ណាស់ខ្ពស់ណាស់មិនអាចទៅរួចទេអញ្ចឹងហើយបានជាគណៈបកសង្គ្រោះជាតិនៅពេលឃោសនា2013បាននិយាយហើយអត្រាការប្រាក់មិនអាចលើសពី 1% ក្នុងមួយខែចាដូច្នេះហើយនេះមិនមែនជាការសន្យាខ្ជិលយើងចេះតែថាទេយើងបានការសិក្សាទៅហើយកម្ចីនឹងចា
បាទ
ធនាគារហើយនិងអង្គការទាំងនោះតើខ្ចីលុយពីម្ចាស់ដើមនឹងប្រមាណហើយយកមកខ្ចីបន្តឲ្យធ្វើជាការកម្ចីបន្តនោះរហូតទៅដល់ប្រាក់ការប្រាក់រហូតដល់ប៉ុណ្ណឹងគឺថាស៊ីទៅលើពលករអឺប្រជាពលរដ្ឋយើងខ្ពស់ណាស់ចាអញ្ចឹងហើយបានជាយើងឃើញថាសេដ្ឋកិច្ចរបស់យើងក៏រស់ក្នុង1,000,000,000ដុល្លារក្នុងមួយខែនេះក្នុងមួយឆ្នាំនេះរស់ដោយសារពលករចំណាក់ស្រុកច្រើនណាស់អញ្ចឹងហើយបានតែកតបកិច្ចរបស់រដ្ឋយើងរបស់រាជរដ្ឋាភិបាលគឺការពារពលករចំណាក់ស្រុកនៅប្រទេសណាក៏ដោយគឺជាទួលនីតិរបស់ក្រសួងកាងារជាទួលនីតិរបស់ក្រសួងអគ្គរដ្ឋរាជទូតរបស់យើងគឺក្រសួងកិច្ចការបរទេសកាងារហើយនិងក្រសួងដែលពាក់ព័ន្ធដទៃទៀតដែរដើម្បីធានាការពារសិទ្ធិធនធានមនុស្សរបស់យើងទោះបីជាចំណាក់ស្រុកទៅប្រទេសគីក៏ដោយ
បាទអរលោកអ្នកស្ដាប់យើងកំពុងតែពិភាក្សាជាមួយនឹងវាគ្មិនរបស់យើងគឺលោកសីមួសុខួរលោកសីជាអ្នកតំណាងរាស្ត្រនៃគណៈបកសង្គ្រោះជាតិបាទអរលោកអ្នកស្ដាប់វាគ្មិនរបស់យើងគឺជាអ្នកដែលទទួលបន្ទុកកិច្ចការស្ត្រីកុមារនិងពលករចំណាក់ស្រុកនៅក្នុងការិយាល័យរបស់ប្រធានក្រុមសភាសម្លេងភាគតិចនៅក្នុងសភាជាតិកម្ពុជាបាទឥឡូវនេះខ្ញុំសូមអនុញ្ញាតពីលោកសីទទួលអ្នកស្ដាប់ម្នាក់ទៀតគឺលោកហេងលោកអញ្ជើញមកពីខាងខេត្តតាកែវបាទលោកហេងលោកកំពុងចូលក្នុងកម្មវិធី Hello VOA បាទបាទជំរ
ាបសួរបា
ទជំរាបសួរបាទ
អបអរសាទរអរអ្នកស្រីមកពូកហ្នឹងបាន
ចាជំរាបសួរលោកពូ
ខ្ញុំចង់សួរសំណួរទៅលោកស្រីថាខ្ញុំស្ដាប់តាមវិទ្យុរបស់ប្រទេសខ្មែរយើងសប្ដាហ៍ថ្ងៃនេះមានវិទ្យុប្រមាណប៉ុកនេះនោះហើយដែលមានក្រុមហ៊ុនខ្លះគាត់ធ្វើការបោកបញ្ឆោតអ្នកក្រនៅវិទ្យុជនសុខខ្មែរយើងគាត់ថាក្រុមហ៊ុនខ្លាំងបំផុតអ្នកដែលវិទ្យុពលករទៅខាងប្រទេសថៃគាត់សន្យាថាមានការងារធ្វើត្រូវបង់ប្រាក់ប៉ុណ្ណេះដើម្បីឲ្យវិជាពលករទៅធ្វើការនៅគណៈសុខថ្ងៃហ្នឹងតែពីបំផុតក្រុមហ៊ុនគាត់បោកប្រាស់ហើយអញ្ចឹងទៅកន្តការធ្លាក់ចុះនៃសេដ្ឋកិច្ចគ្រួសាររបស់គាត់គឺយ៉ាប់មែនទែនហើយឃើញច្រើនចាក់ស្ដែងយ៉ាងម៉ងអញ្ចឹងខ្ញុំចង់ទូទៅអ្នកស្រីថាលោកស្រីថាតើអ្នកស្រីមានវិធានការបែបណាទប់ស្កាត់ជនខលខូចជាឲ្យបង្កើតជាក្រុមហ៊ុនដើម្បីបោកប្រាស់វិជាពលរដ្ឋហ្នឹងហើយរដ្ឋាភិបាលតើសព្វថ្ងៃគាត់បានដឹងដែរឬក៏អត់ទេហើយបើសិនជាគាត់បានដឹងគួរតែគាត់ចាត់វិធានការបែបណាព្រោះឃើញថាជាខាងខ្មែរជួយខ្មែរតែតាមពិតខ្ញុំឃើញថាដូចជាខ្មែរសម្លាប់ខ្មែរជាងក្រៅទៅជាវិជាដូចជាចាប់ប្រជាជននេះទៅបោកប្រាស់នៅចោលសុខៃដល់ជារិះស្រីមិនមានការងារធ្វើអញ្ចឹងណាហើយគេមកវិញអត់មានអីសោះហើយចាក់លុយរត់នៅខ្លះបាត់បង់ដីគីនៅខ្លះបាត់បង់ប្រៃចំណាជូនបកកផ្ទះសំបែងបើសារតែក្រុមហ៊ុនបោកប្រាស់អញ្ចឹងខ្ញុំចង់ជូនអ្នកស្រីថាតើអ្នកស្រីមានវិធានការបែបណាដើម្បីផ្សព្វផ្សាយទៅដល់រដ្ឋាភិបាលដែលគាត់ជាអ្នកកាន់ក្បាលម៉ាស៊ីនថាត្រូវតែចាប់ក្រុមហ៊ុននេះដែលបោកប្រាស់ប្រជាពលរដ្ឋយកទៅដាក់ចំពោះមុខច្បាប់ហើយត្រូវសងសំណងមកគាត់វិញបែបណាដើម្បីឲ្យសំរុំឲ្យប្រជាពលរដ្ឋគ្រប់នៅបានសំរុំដូចខាងដើមដែលគាត់អត់ស្មានបានចាញ់បោកណាស្រី
បាទបាទសូមអរគុណបាទសូមអរគុណលោកខេងបាទលោកស្រីខ្ញុំមាននៅក្នុងដៃនេះគឺដូចប្រកាសរបស់ខាងរាជរដ្ឋាភិបាលហ្នឹងដែលចេញថ្ងៃ23ខែកញ្ញាឆ្នាំ2013ហ្នឹងគឺបានចែងអំពីដូចថាការលើកទឹកចិត្តនិងការដាក់ពិន័យហ្នឹងក្រុមហ៊ុនជ្រើសរើសឯកជនដែលធ្វើល្អឬក៏ធ្វើអាក្រក់ហ្នឹងតើបាទបន្ថែមទៅលើសំណួររបស់លោកខេងហ្នឹងតើខ្ញុំចង់ដឹងដែរថាលោកស្រីមានសង្កេតឃើញការដាក់ពិន័យហ្នឹងយ៉ាងម៉េចទេកន្លងមកបាទ
កន្លងមកយើងឃើញថានេះរឿងក្រុមហ៊ុននឹងឯងការគ្រប់គ្រងក្រុមហ៊ុននឹងឯងដែលជាបញ្ហាដ៏ធំ ចាបើសិនជាយើងមើលអំពីប្រកាសអំពីការជ្រើសរើសការធ្វើដំណើរការការណែនាំការធ្វើឆែកឆេរក្រុមហ៊ុនទាំងអស់នេះគឺមានអស់ហើយប្រកាសអនុក្រឹត្យអីមានអស់ហើយតាំងពីឆ្នាំ2013ចាអ្វីដែលជាការបញ្ហាធំគឺការអនុវត្តហេតុអីបានអនុវត្តមិនចេញហើយអ្នកណាត្រូវមានការទទួលបន្ទុកនៅក្នុងការអនុវត្តនេះចាទីមួយខ្ញុំចង់និយាយអំពីបន្ទុករបស់ក្រុមហ៊ុនតើក្រុមហ៊ុនមានបន្ទុកអ្វីខ្លះក្រុមហ៊ុនមានបន្ទុកគ្រប់យ៉ាងទាំងអស់ដូចជាការចាប់ចាប់តាំងពីត្រូវដាក់ប្រាក់ដើម្បីតម្កល់មុនហើយដល់ពេលយើងចុះឈ្មោះនៅក្នុងក្រសួងពាណិជ្ជកម្មនិងក្រសួងកាងារហើយចាត្រូវដាក់ប្រាក់តម្កល់រហូតដល់100,000ដុល្លារសហរដ្ឋអាមេរិកដើម្បីឲ្យមានបញ្ហាអីក្រសួងកាងារនោះត្រូវមានដាក់អនុក្រឹត្យការណែនាំដើម្បីយកប្រាក់100,000ដុល្លារពីក្រុមហ៊ុននីមួយៗនោះយកទៅបង់ជូនឧទាហរណ៍កម្មករយើងត្រឡប់មកវិញស្រាប់តែពីការឬមួយក៏បាត់ខ្លួនឬមួយក៏ទៅជាមនុស្សត្រឡប់មកវិញជាធាតទាំងអស់នេះគឺត្រូវយកលុយតម្កល់របស់ក្រុមហ៊ុនយកទៅជូនជួយទៅដល់ឪពុកម្ដាយរបស់កម្មករឬមួយក៏ទៅសងកម្មករនឹងដូចជាពីនៃកម្មនៅលើក្រុមហ៊ុនដែលមានការបោកបញ្ឆោតនេះមិនត្រឹមតែយក100,000នឹងយកទៅជាពីនៃទេគឺត្រូវលុបឈ្មោះក្រុមហ៊ុននឹងយើងឃើញកន្លងមកមានក្រុមហ៊ុនឥឡូវហ្នឹងនៅរហូតដល់សប្តាហ៍នេះក្រុមហ៊ុនដែលធ្លាប់មានបញ្ហាពីរឿងស្ត្រីទៅម៉ាឡេឥឡូវជានៅតែជាសមាជិកនៃសមាគមក្រុមហ៊ុនប្រពលការងារជូនប្រជាពលរដ្ឋយើងពលករនេះចានៅតែដដែលហើយយើងឃើញថាអ្វីដែលជាខ្ញុំចង់និយាយអំពីអ្វីជាវិជ្ជមានចុះពីព្រោះមានក្រុមហ៊ុនដែលមានឈ្មោះល្បីល្បាញដែលមានទទួលបន្ទុកទទួលខុសត្រូវដែរក៏ប៉ុន្តែអ្វីដែលជាបន្ទុកធំគឺខ្ញុំសូមយកឱកាសនេះជូនទៅដល់បងប្អូនយើងដែលនឹងកូនក្មួយយើងដែលនឹងធ្វើចង់ធ្វើជាចំណាក់ស្រុកទៅរកការងារនៅក្រៅនោះគឺថាដើម្បីការពារកុំឲ្យចាញ់បោកក្រុមហ៊ុននឹងបងប្អូនត្រូវតែទាំងឪពុកម្ដាយកុំលឺសូតែក្រុមហ៊ុនសាញ់សន្យាគឺយើងទទួលយកយើងថាច្បាស់ហើយយើងត្រូវតែសួរមុនដំបូងបង្អស់មើលនៅអ្វីដែលជាអញ្ញាប័នរបស់ក្រុមហ៊ុនមានបានចុះឈ្មោះពីទទួលស្គាល់ពីក្រសួងពាក់ព័ន្ធជាពិសេសក្រសួងកាងារចាឬយើងត្រូវតែមើលទៀតហើយថាដល់ពេលដាក់កិច្ចខសន្យានោះខសន្យាទាំងឡាយណាបងប្អូនគឺត្រូវចេះភាសាខ្មែរហើយយើងដឹងថាឪពុកម្ដាយជាពិសេសអ្នកខ្លះជាកម្មករយុវជនរបស់យើងគ្នាមើលអក្សរមិនត្រឹមត្រូវផងចាកិច្ចសន្យានេះលុះត្រាតែបងប្អូនមើលឲ្យច្បាស់យល់ឲ្យច្បាស់បើសិនជាយល់មិនច្បាស់ទេទៅជាមួយអ្នកណាមួយដែលគេអាចពន្យល់យើងគួរតែយើងចុះហត្ថលេខាហើយគឺខកពេលហើយចា
លោកស្រីខ្ញុំដល់ចំណុចនេះខ្ញុំចង់សួរបន្តិចមើលដោយសារលោកស្រីគណៈបកសង្គ្រោះជាតិឥឡូវហ្នឹងទោះបីជាមិនកាន់រដ្ឋាភិបាលប៉ុន្តែមានតំណែងរៀនស្ទើរតែគ្រប់ខេត្តទាំងអស់នៅក្នុងប្រទេសកម្ពុជាហើយលោកស្រីទទួលបន្ទុកខាងពលករចំណាក់ស្រុកទៀតតើលោកស្រីគិតថាអាចនឹងឲ្យតំណែងរៀនរបស់លោកស្រីដែលនៅស្ទើរតែគ្រប់ខេត្តហ្នឹងគាត់ជួយពលករយើងឬក៏មានបើកទៅជាសេវាមួយចំនួនដែលថាបើសិនជាគាត់មានបញ្ហាគាត់អាចមកតាក់ទងដើម្បីជួយបានទេបាទ
មែនទែនយើងបានប្រកាសអញ្ចឹងហើយបានជាខ្ញុំសូមឲ្យ VOA មេត្តាដាក់ប្រធានបទនេះជាប្រចាំហើយខ្ញុំសូមអរគុណដល់ VOA ពីព្រោះនេះជារឿងកប៉ាល់ពាក់ព័ន្ធប្រជាពលរដ្ឋយើងរាប់លានអ្នកចាហើយខ្ញុំសូមជម្រាបថាតំណាងរាស្ត្ររបស់គណៈបក្សសង្គ្រោះជាតិមានទោះបីជាអត់ខេតដែលនៅឆ្ងាយយើងអត់មានតំណាងរាស្ត្រក៏ដោយក៏យើងមានបណ្ដាញយើងមានតំណាងគណៈបក្សសង្គ្រោះជាតិដែរសូមបងប្អូនមេត្តាជួបជាមួយយើងនៅទីស្នាក់ការរបស់យើងរួមមួយក៏តំណាងរាស្ត្ររបស់បងប្អូនតំណាងរាស្ត្រណាក៏ដោយមិនថាតែគណៈតំណាងរាស្ត្រនៃគណៈបកសង្គ្រោះជាតិទេក៏ប៉ុន្តែគណៈបកសង្គ្រោះជាតិយកចិត្តទុកដាក់អញ្ចឹងហើយបានជាលោកប្រធានសំរងស៊ីដាក់បន្ទុកឲ្យខ្ញុំជួយមើលខុសត្រូវនៅក្នុងខុទ្ទកាល័យរបស់លោកប្រធានដែលជាប្រធាននៃក្រុមសម្លេងភៀកតិចនឹងឯងហើយខ្ញុំសូមជម្រាបថានៅក្នុងគណៈកម្មការទី8នៃរដ្ឋសភាជាតិប្រធាននៃគណៈកម្មការទី8គឺលោក ជំទាវកែសវណ្ណរតដែលជាអ្នកតំណាងរាស្ត្រនៃគណៈបកសង្គ្រោះជាតិហើយគណៈកម្មការទី8នោះក៏មានគណៈបកប្រជាជនដែរទាំងអស់គណៈកម្មការទី8នោះមើលរឿងការងារនឹងឯងចាសុខាភិបាលសង្គមគិច្ចហើយនឹងស្ត្រីហើយខ្ញុំសូមបញ្ជាក់ទៀតខ្ញុំសូមបងប្អូនមេត្តាយកទូរស័ព្ទរបស់ខ្ញុំចុះណែខ្ញុំគឺលេខខ្ញុំសូមជម្រាបហើយយើងខ្ញុំតែងតែទទួលដំណរោដំណោះស្នាយទទួលនៅពាក្យបណ្ដឹងរៀងរាល់ថ្ងៃគឺលេខរបស់ខ្ញុំគឺលេខ012 83 10 40ចា៎ហើយមានគណៈកម្មការមួយទៀតនៅក្នុងសភាគឺគណៈកម្មការទទួលពាក្យបណ្ដឹងដែលប្រធានគឺលោកអេងឆៃអៀងដែលជាតំណាងរាស្ត្រនៅខេត្តកណ្ដាលហើយក៏ជាមកពីគណៈបកសង្គ្រោះជាតិដែរអញ្ចឹងយន្តការដែលបងប្អូនអាចប្រើបានគឺតាមរយៈគណៈកម្មការសភាតាមតំណាងរាស្ត្ររបស់បងប្អូនតាមតំណាងនៃគណៈបកសង្គ្រោះជាតិនៅគ្រប់ទីកន្លែងតាំងពីថ្នាក់ឃុំឡើងរហូតដល់ថ្នាក់ជាតិបងប្អូនកុំភ័យបារម្ភកុំព្រួយបារម្ភនៅក្នុង Facebook លោកប្រធានសំរងស៊ីក៏មានករណីដែលថ្មីថ្មីហ្នឹងមកពីប្រទេសម៉ាឡេស៊ីលោកប្រធានបានដោះជូនទៅដល់ពលករយើង2នាក់ដែលចាញ់មកគេហើយថ្មីថ្មីនេះពីព្រៃវែងហើយមានបងប្អូនយើងជាប់ពន្ធនាគារនៅឯថៃ4រូបទៀតយើងកំពុងតែរកដោះអញ្ចឹងតាម Facebook តាមទូរស័ព្ទតាមអីបងប្អូនមេត្តាតាក់ទងជាមួយនឹងយើងខ្ញុំយើងខ្ញុំអ្នកបំរើហើយយើងខ្ញុំនឹងដាក់បញ្ហានេះជូនទៅក្រសួងកាងារយើងខ្ញុំបានដាក់ហើយតាមរយៈគណៈកម្មការហើយក៏ខ្ញុំផ្ទាល់ខ្លួនក៏បានសរសេរលិខិតទៅជូនទៅដល់រដ្ឋមន្ត្រីក្រសួងកាងារហើយនៅករណីនេះមួយនេះមួយចា
៎បាទសូមអរគុណលោកសីដោយសារយើងមកដល់ទីបញ្ចប់ទៅហើយខ្ញុំសូមអានលេខទូរស័ព្ទរបស់លោកសីម្ដងទៀតសម្រាប់បងប្អូនដែលបើថាមានបញ្ហាតាក់ទងជាមួយនឹងការចង់ធ្វើចំណាក់ស្រុកឬក៏មានបញ្ហាតាក់ទងនឹងការទៅធ្វើចំណាក់ស្រុកហើយនោះគឺលេខទូរស័ព្ទដែលលោកសីមួយសុខួរកាន់ផ្ទាល់គឺលេខ012 83 10 40គាត់នឹងមានដូចថាជួយផ្ដល់ជាយោបល់ឬក៏ជួយពិនិត្យមើលឯកសារតាក់ទងជាមួយនឹងការធ្វើចំណាក់ស្រុកឬក៏ការចុះកិច្ចសន្យាជាមួយក្រុមហ៊ុនណាបាទលោកសីសូមអរគុណមែនទែនបាទសូមអរគុណមែនទែនដែលបានចូលជាវាគ្មិននៅក្នុងពេលយប់នេះបាទសង្ឃឹមថាយើងនឹងអាចជួបគ្នានៅកម្មវិធីលើក្រោយទៀតដើម្បីពិភាក្សាទៅលើប្រធានបទនេះបាទអញ្ចឹងសូមជម្រាបលាលោកសីបាទ
ចាសូមជម្រាបលាសូមអរគុណចា
អស់លោកអ្នកស្ដាប់ជាទីមេត្រីនៅក្នុងការផ្សាយរបស់យើងខ្ញុំនៅថ្ងៃស្អែកនេះពីម៉ោង5ព្រឹកដល់ម៉ោង 5:30 នាទីសូមលោកអ្នករងចាំស្ដាប់សេចក្តីរាយការណ៍អំពីព្រឹត្តិការណ៍ថ្មីៗនៅប្រទេសកម្ពុជានិងនៅក្នុងពិភពលោកតទៅនេះលោកជឹងពូជិនសូមជូនព័ត៌មានអន្តរជាតិសង្ខេបសូមអញ្ជើញលោកពូជិន
អរគុណពួកអាញាធរបានលុបចោលការព្រមានរលកយក្សស៊ូណាមីដែលត្រូវបានចេញបន្ទាប់ពីការរំជួយផែនដីដ៏ខ្លាំងមួយដោយមានកម្លាំង7កណ្ដាប់សញ្ញា5បានកើតមានឡើងនៅថ្ងៃច័ន្ទនេះនៅផ្ទៃទឹកនៃកោះប៉ាពូញូហ្គីណេនៃមហាសមុទ្រប៉ាស៊ីហ្វិកសេចក្តីរាយការណ៍ថ្មីថ្មីនៃការសិក្សាភូមិគុបសាស្ត្ររបស់សហរដ្ឋអាមេរិកបានប្រាប់ឲ្យដឹងថាការរំជួយផែនដីបានកើតមានឡើងនៅជម្រៅដី40គីឡូម៉ែត្រដែលស្ថិតនៅចម្ងាយ55គីឡូម៉ែត្រពីទីក្រុងកូកូពូនៅលើកោះ New Britain's ហើយនឹងនៅចម្ងាយ800គីឡូម៉ែត្រពីរដ្ឋធានី Port Moresby ធ្វើឲ្យការរំជួយផែននេះបានធ្វើឲ្យមនុស្សរត់ចេញទៅតាមផ្លូវដោយការភ័យខ្លាចពីការដួលរលំអគារក៏ដោយពួកមន្ត្រីនៅក្នុងទីក្រុងនោះបាននិយាយថាគ្មានសក្តីរាយការណ៍ពីការខូចខាតឬមនុស្សស្លាប់និងរបួសទេការធ្លាក់ភ្លៀងយ៉ាងខ្លាំងបានបណ្ដាលឲ្យមានទឹកជំនន់នៅក្នុងតំបន់ជាច្រើននៅក្នុងតំបន់រដ្ឋកាស្មៀដែលគ្រប់គ្រងដោយប្រទេសឥណ្ឌាពួកអាជ្ញាធរបានចេញការព្រមានឲ្យបានផ្ដល់យោបល់ដល់ពលរដ្ឋឲ្យរើទៅកាន់ទីដីខ្ពស់បុគ្គលិកជួយសង្គ្រោះបានជន់លៀសមនុស្សរាប់រយនាក់នៅទីក្រុងស្រីនគរដែលជាទីក្រុងដ៏សំខាន់មួយនៃតំបន់កាស្មៀដែលត្រូវត្រាដោយប្រទេសឥណ្ឌានៅពេលដែលទឹកនៃទន្លេជេលុំបានឡើងដល់កម្រិតប្រកបដោយគ្រោះថ្នាក់មួយប្រទេសយ៉ាងហោចណាស់ក៏ពីរខ្នងនៅក្នុងតំបន់នោះបានកប់នៅក្នុងភក់ អ្នកសរសេរប្លុកម្នាក់បានត្រូវបរោះ3នាក់នៅក្នុងរដ្ឋធានីដាកានៃប្រទេសបង់ក្លាដេសកាប់រហូតដល់ស្លាប់នៅក្នុងរដ្ឋធានីនោះនៅថ្ងៃច័ន្ទនេះប៉ូលីសបានចាប់ជនសង្ស័យ2នាក់និងជនសង្ស័យ3នាក់ដែលប៉ូលីសនិយាយថាជាសិស្សនៅសាលារៀនសាសនាអ៊ីស្លាមមន្ត្រីប៉ូលីសម្នាក់បាននិយាយថាពួកជនសង្ស័យបានវាយប្រហារលោកវ៉ាស៊ីរ៉ាម៉ានចំពោះការសរសេររបស់លោកប្រឆាំងសាសនាអ៊ីស្លាមមានការវាយប្រហារជាបន្តបន្ទាប់ទៅលើអ្នកសរសេរប្លុកឯករាជ្យដែលបានគាំទ្រតម្លៃនៃការសរសេរដោយសេរីនៅក្នុងប្រទេសនោះដោយមានអ្នកកាន់សាសនាអ៊ីស្លាមដ៏ច្រើននេះលុបក្នុងប្រមាណឆ្នាំថ្មីៗនេះលោកអាជីតរយជាអ្នកសរសេរប្លុកជនជាតិអាមេរិកាំងដើមកំណើតបង់ក្លាដេសដ៏ល្បីល្បាញម្នាក់ដែលបានសរសេរប្រឆាំងនឹងគោលការណ៍សាសនាតឹងរ៉ឹងបានត្រូវគេកាប់រហូតដល់ស្លាប់នៅក្នុងរដ្ឋធានីដាកាកាលពីខែមុននៅថ្ងៃច័ន្ទនេះដែររដ្ឋាភិបាលម៉ាឡេស៊ីបានស្នើច្បាប់ពីរដែលនឹងធ្វើការឃុំឃាំងគ្មានពេលកំណត់ដោយគ្មានការកាត់ទោសហើយនឹងអនុញ្ញាតឲ្យរឹបអូសយកលិខិតឆ្លងដែនរបស់ជនណាដែលសង្ស័យថាបានគាំទ្រសកម្មភាពភេរវកម្មនៅក្នុងការប៉ុនប៉ងដើម្បីទប់ស្កាត់សកម្មភាពរបស់ជនសកម្មប្រយុទ្ធកាលពីឆ្នាំទៅរដ្ឋាភិបាលម៉ាឡេស៊ីបាននិយាយថាវិធានការថ្មីជាការចាំបាច់បន្ទាប់ពីការចាប់ខ្លួនជនជាតិម៉ាឡេស៊ី100នាក់ដែលសង្ស័យពីការគាំទ្រជនសកម្មប្រយុទ្ធរដ្ឋអ៊ីស្លាមជនជាតិម៉ាឡេស៊ីជាង60នាក់ត្រូវបានគេជឿថាបានចូលរួមសង្គ្រាមនៅក្នុងប្រទេសសេរីហើយនិងប្រទេសអ៊ីរ៉ាក់ហើយនិង10នាក់ទៀតបានត្រូវស្លាប់ប៉ូលីសបារាំងនិយាយថាពួកអ្នកស៊ើបអង្កេតអឺរ៉ុបកំពុងផ្តោតលើស្ថានភាពចិត្តសាស្ត្ររបស់អ្នកបើកបរយន្តហោះជាតិអាឡឺម៉ង់អាយុ27ឆ្នាំដែលរដ្ឋអាជ្ញានិយាយថាមានចេតនាបើកយន្តហោះដឹកមនុស្ស150នាក់បុកភ្នំដោយវិលត្រឡប់មកពីការជួបជាមួយសមាភិកីនៅក្នុងប្រទេសអាឡឺម៉ង់វិញអ្នកស៊ើបអង្កេតប៉ូលីស Jean-Pierre Michel បានប្រាប់ទីភ្នាក់ងារព័ត៌មាន AP ថាពួកអាជ្ញាធរចង់ស្វែងរកថាតើហេតុអ្វីដែលបានធ្វើឲ្យអង់ដ្រៀ Lubitz ធ្វើសកម្មភាពបែបនេះលូបីសជាអ្នកបើកបរយន្តហោះរងនៃជើងហោះហើរលេខ9525នៃក្រុមហ៊ុនអាកាសចរ German Wings ដែលកាលពីសប្តាហ៍មុនបានធ្លាក់នៅក្នុងភ្នំ Alps នៃប្រទេសបារាំងនៅពេលដែលហោះហើរពីទីក្រុង Barcelona នៃប្រទេសអេស្ប៉ាញទៅកាន់ទីក្រុង Düsseldorf នៃប្រទេសអាល្លឺម៉ង់ដែលបានសម្លាប់មនុស្សទាំងអស់នៅលើយន្តហោះនោះលោកបាននិយាយថាការធ្វើសកម្មភាពបែបនេះវាតាក់ទិនទៅនឹងផ្នែកចិត្តសាស្ត្រទាំងស្រុងឆ្មាំការពារបដិវត្តនៃប្រទេសអ៊ីរ៉ង់បាននិយាយថាការវាយប្រហារយន្តហោះគ្មានមនុស្សបើក drone របស់សហរដ្ឋអាមេរិកបានសម្លាប់ទីប្រឹក្សា2នាក់របស់ខ្លួននៅក្នុងប្រទេសអ៊ីរ៉ាក់ថ្មីបើសហរដ្ឋអាមេរិកបាននិយាយនៅថ្ងៃច័ន្ទនេះថាយន្តហោះគ្មានមនុស្សបើក drone នោះវាយប្រហារតែពួកជនសកម្មប្រយុទ្ធនៅក្នុងយុទ្ធនាការមួយរបស់ខ្លួនប្រឆាំងនឹងក្រុមរដ្ឋអ៊ីស្លាមការអះអាងបែបនេះបានកើតមានឡើងនៅពេលដែលពួកចរចានៅថ្ងៃច័ន្ទនេះបានប៉ុនប៉ងឈោងដល់កិច្ចព្រមព្រៀងលើកម្មវិធីនុយក្លេអ៊ែររបស់អ៊ីរ៉ង់ដែលពួកប្រកាន់គោលនយោបាយតឹងរ៉ឹងនៅក្នុងសាធារណរដ្ឋអ៊ីស្លាមបានជំទាស់ប្រឆាំងដោយនិយាយថាបានផ្ដល់សម្បទានច្រើនពេកទៅឲ្យប្រទេសលោកខាងលិចនោះ
ទីផ្សាយរបស់ VOA សំឡេងសហរដ្ឋអាមេរិកនៅរាត្រីនេះចប់តែប៉ុណ្ណេះសូមលោកអ្នករង់ចាំស្ដាប់ការផ្សាយរបស់យើងខ្ញុំនៅថ្ងៃស្អែកទៀតពីម៉ោង5ព្រឹកដល់ម៉ោង 5:30 នាទីតាមរលកវិទ្យុកម្ពស់22 41 49និង190 MHz ត្រូវនឹងកម្រិត13640 7260 6060និង1575 kHz ឬតាមប្រព័ន្ធអ៊ីនធឺណិតជាភាសាខ្មែរ khmer.voanews.com ជាភាសាអង់គ្លេស voacambodia.com សូមលោកអ្នកប្រកបដោយសុភមង្គលគ្រប់ប្រការរាត្រីសួស្តី
This program has come to you from the Voice of America, Washington. Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောရရှင်များရှင်အမေရိကန်ပြည်တော်စု Washington DC မြို့တော် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်မတ်လ30ရက်နေ့တနင်္လာနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိမြရှင်လန်းချက်မိကြပါစေရှင်ကျမသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညပဲသတင်းတွေကိုကိုအောင်နဲ့အတူညင်ညာပေးပါပါအီရန်နဲ့အမေရိကန်ပါဝင်အနောက်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေဟာအီရန်ရဲ့နျူကလ িয়ার ပြဿနာအတွက်အရေးပါတဲ့ပြဿနာကြီး၃ရောက်ကိုအကြိတ်နဲ့ဆွေးနွေးနေကြပါတယ်အမေရိကန်အောက်လွှတ်တော်အနည်းစုအမတ်များခေါင်းဆောင်နန်စီပိုလိုစီဦးဆောင်တဲ့အဖွဲ့ဟာဗုဒ္ဓဘူးနေမှာမြန်မာနိုင်ငံကိုလာရောက်มาဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမသင်္ကီထိုက
်ကောင်းပါပြီရှင်တိုင်းရင်းသားလက်နက်ကင်တို့နဲ့မြန်မာအစိုးရချမှာတော့တနင်္ဂနွေလိုအပြစ်ခံရဆဲရဲ့အတွက်မူကြမ်းတစ်ခုကိုနှစ်ဖက်တို့သဘောတူလိုက်ကြပါတယ်ဒီအကြောင်းကိုသတင်းတွေအပြီးမှာတင်ပြပေးမှာပ
ါဒီတနင်္ဂနွေလိုအပြစ်ခံရဆဲရဲ့လက်မှတ်ထိုးဖို့အဆင့်ဆိုတဲ့အားမှာကျွန်တော်တို့ NCCT အဆင့်နဲ့အဆုံးဖြတ်ပြီးလို့မရသေးဘူး
တိုင်းရင်းသားလက်နက်ကင်တပ်တို့ရဲ့အပြစ်ရရေးညှိနှိုင်းမှုအဖွဲ့ခေါင်းဆောင်နိုင်ဟန်တာပြောသွားတာပါဒီနောက်မှာတော့တိုင်းရင်းဒေသစစ်ပွဲတွေဆက်ဖြစ်နေတဲ့အချိန်ဒီမဲဆန္ဒရှင်စင်းနေစတင်ထုတ်ပြန်နေတဲ့အကြောင်းနဲ့အမေရိကန်အောက်လွှတ်တော်အနည်းစုခေါင်းဆောင်ရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်ပြီးလည်းတင်ပြပေးဖို့စီစဉ်ထားပါတယ်ရှင်နောက်ပိုင်းမှာတော့အပတ်စဉ်ခဏတွေကိုနားဆင်ကြရပါမယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုအောင်အောင်တို့ကကြီးညာပေးကြပါအောင်ရှင်
ဆွစ်ဇာလန်နိုင်ငံမှာအီရန်ရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးဆွေးနွေးနေရမှာအဓိကဆွေးနွေးဖို့လိုအပ်တဲ့ပြဿနာကြီး၃ရပ်အတွက်အကြိမ်နဲ့ဆွေးနွေးနေကြတယ်လို့အမေရိကန်နဲ့အနောက်နိုင်ငံညှိနှိုင်းမှုတွေကပြောပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေအတွက်မူပေါင်းတစ်ခုချမှတ်နိုင်မှုမနေ့ကအင်ကာနဲ့တတ်မှတ်ရမှာအပြီးလှုပ်ဆောင်နိုင်အောင်အီရန်နိုင်ငံခြားရေးဝန်ကြီးဂျာဗတ်ဇရစ်နဲ့အမေရိကန်ဘရစ်တန်တရုတ်ပြင်သစ်ရုရှားနဲ့ဂျာမနီနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေစူးစမ်းနေကြတာဖြစ်ပြီးဒီကနေ့တနင်္လာနေ့မှာလဲဆွစ်ဇာလန်နိုင်ငံလူဆန်းမှာဆက်ပြီးဆွေးနွေးနေကြတာပါဒီသဘောတူညီမှုအတွက်ထားရှိရမယ်ကာလသတ်မှတ်မှုစီးပွားရေးပိတ်ဆို့ထားမှုကိုဘယ်လောက်များများရုပ်သိမ်းရမယ်ဆိုတာနဲ့တကယ်လို့အီရန်ဘက်ကသဘောတူညီချက်ကိုချိုးဖောက်လာရင်ဘယ်လိုပြန်ပြီးဆောင်ရွက်ကြမယ်ဆိုတာတွေနဲ့ပတ်သက်ပြီးအခုထိသဘောတူညီမှုမရနိုင်သေးဘူးလို့ညှိနှိုင်းသူတွေကသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့လည်းအင်ကာနေမှာအပိသက်ဆွေးနွေးဖို့အတွက်တရက်သတ်မှတ်ထားတာမို့ပြတ်သားတဲ့အဖြစ်တစ်ခုရအောင်တော့လှုပ်ဆောင်ရမယ်လို့လည်းပြောပါတယ်။အီရန်ဘက်ကနျူကလ িয়ার လင်းနဲ့မထုတ်နိုင်စေဖို့အတွက်အပြန်လန်နေတဲ့အီရန်ရဲ့စီးပွားရေးထိခိုက်အောင်တန်ခတ်ပိတ်ဆို့ထားမှုတွေကိုဖယ်ရှားပေးမယ်မူပေါင်းကိုနှစ်ဖက်ညှိနှိုင်းသူတွေဟာအင်ကာနေမှာအပိချမှတ်နေအောင်အတွက်စူးစမ်းနေကြတာဖြစ်ပါတယ်အပိတက်သဘောတူညီချက်ကိုတော့ဂျွန်လကုံမှာချမှတ်အောင်မှာဖြစ်ပါတယ
်နိုင်ဂျီးရီးယားနိုင်ငံသမရနဲ့လွှတ်တော်ကိုယ်စားလှယ်ရွေးကောက်ပွဲတွေမှာမဲမတမာမှုတွေရှိနေတယ်လို့အမေရိကန်နဲ့ဗြိတိန်တို့ကသတိပေးပြောဆိုပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးဖီလစ်ဟာမွန်တို့ဒီကနေ့ပူးတဲ့ထုတ်ပြန်နဲ့ကြေညာချက်ထက်မှာနိုင်ဂျီးရီးယားရွေးကောက်ပွဲလုပ်ငန်းစဉ်အတွင်းနိုင်ငံရေးအရာတမင်သက်သက်လှုပ်ကြံဖန်တီးတဲ့စိတ်ပြက်ဖွယ်ရာအနေအထားတွေကိုညွှန်ပြနေတယ်လို့ဖော်ပြထားပါတယ်ရွေးကောက်ပွဲကော်မရှင်ရဲ့ဥက္ကဋ္ဌရဲ့လွတ်လပ်စွာလုပ်ကိုင်ဆောင်ရွက်မှုအပိုင်းကိုအနောက်ရှက်ပေးတာဒါမှမဟုတ်နိုင်ဂျီးရီးယားပြည်သူတွေရဲ့ဆန္ဒကိုလှည့်ပြားဖို့ဆောင်ရွက်နိုင်လာတဲ့အပေါ်အထူးစိုးရင်ကြောင့်ဖော်ပြထားပေမဲ့ပုဂ္ဂိုလ်တူချင်းစီနဲ့ပါတီတဖွဲ့ချင်းကိုရည်ညွှန်းပြီးပြောသွားတာမျိုးတော့ဒီကြေညာချက်မှာဖော်ပြမထားပါဘူးနိုင်ဂျီးရီးယားအစိုးရအနေနဲ့အဓိကပါတီတွေကတော့ဒီပေါ်တုံ့ပြန်နာမျိုးအခုချိန်ထိမရှိသေးပါဘူးသမရကော်လက်ဂျွန်နသန်ဟာသမရအဖြစ်2010ခုနှစ်ကတည်းကစတင်တောင်းထမ်းဆောင်ခဲ့တာဖြစ်ပြီးသူ့ရဲ့ပြည်သူ့ဒီမိုကရက်တစ်ပါတီကလည်း1996ခုနှစ်ကတည်းကနိုင်ငံသမရနေရာကိုချုပ်ကန့်ထားခဲ့တာပါဒီရွေးကောက်ပွဲမှာသမရဂျွန်နသန်ဟာ All Progressives Congress Party ကသမရကိုယ်စားလှယ်လောင်းနဲ့စစ်တပ်ကြီးကဟာမိုဟာမက်ဒူဘူဟာရီကိုရှင်ပြိုင်နေတာဖြစ်ပါတယ်ခင်ဗျာ
ရီမင်ဒုက္ခတဲ့စခန်းတစ်ခုနားမှာဒီကနေ့လေကြောင်းတိုက်ခိုက်မှုတွေကြောင့်လူပေါင်း15ဦးတဲ့မှာနေတိတ်ဆုံးခဲ့ရပါတယ်။ရီမင်မြောက်ပိုင်းဟာရတ်ဒေတာကစစ်တပ်စခန်းတွေရှိရာနေရာကိုပစ်မှတ်ထားပြီးဘုံကျက်မှုကြောင့်အခုလိုဖြစ်ရတယ်လို့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေသူတွေကပြောပါတယ်။ရီမင်နိုင်ငံမှာအီရန်နဲ့ကြောတောင်နောက်ခံပေးထားတဲ့ဟူသီသဘုံတွေလက်နက်ချတဲ့အထိတိုက်ထုတ်ဖို့အတွက်အာရဗ်ခေါင်းဆောင်တွေတန်လိမ့်ထန်ချပြီးလှုပ်ဆောင်နေရမှာဆော်ဒီအာရေဗျဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေကမနေ့ညတညလုံးကဒီကနေ့တနင်္လာနေ့မနေ့အထိပါဆက်ပြီးလေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်နေတာပါ။ဟူသီသဘုံတွေကငြိမ်းချမ်းရေးအတွက်ကြိုးပမ်းချက်ကိုလက်မခံတဲ့အတွက်သူ့ကိုစစ်ကူပေးဖို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲယီမင်သမ္မတအက်ဖ်ရာဘူမန်ဆော်ဟာရီရဲ့ပန်ကြားချက်ကြောင့်စစ်လေရင်တွေနဲ့ဆန္ဒမျိုးတော်နဲ့အနီးတဝိုင်းမှာပြစ်မှတ်ထားပြီးတိုက်ခိုက်ပြနေတာအခုဆိုရင်9ရက်ထဲရောက်လာပြီဖြစ်ပါတယ်။ဟူသီသဘုံတွေကစက်တင်ဘာလကလေးကစပြီးဆန္ဒကိုသိမ်းပိုက်ထားတယ်လို့ပြီးခဲ့တဲ့သတင်းပတ်တွေထဲမှာတော့မစ္စတာဟာရီထွက်ပြေးပုန်းရှောင်နေတဲ့အေဒင်စိတ်ကမ်းမြို့ဘက်ကိုပါထိုးစစ်တွေဆင်ခဲ့တာဖြစ်ပါတယ်။မစ္စတာဟာရီကအေဒင်ကနေအုပ်ချုပ်နိုင်မှုစ조사နေရကနေပြီးခဲ့တဲ့သတင်းပတ်ထဲမှာပဲရီယတ်ကိုထွက်ခွာသွားခဲ့ရတာပါ
။စီးရီးယားနိုင်ငံတွင်းကအကြမ်းဖက်သမားတွေကိုအမေရိကန်ဦးဆောင်တဲ့မာမိတ်အဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုစတင်ကလေးက IS အဖွဲ့တွေကိုထောက်ခံမှုပုံများလာတယ်လို့စီးရီးယားသမ္မတဘရှောက်အယ်အဆက်ကပြောပါရယ်။ဒီနေ့ဥနေနေ့က CBS ရုပ်သံဌာနကထုတ်လင်းတဲ့တွေ့ဆုံမေးမြန်းချက်မှာမစ္စတာအဆက်က IST ရဲ့အကြမ်းဖက်စစ်သည်ကြဆူဆောင်းမှုဟာစက်တင်ဘာလောက်ကလေးကပိုအားကောင်းလာတယ်လို့ဆိုပါရယ်။စီးရီးယားနိုင်ငံဟာဓာတ်လက်နက်တွေတုံးပြီးအရသားတွေကိုတိုက်ခိုက်ခဲ့တယ်ဆိုတော့အနောက်နိုင်ငံတွေရဲ့ပြောဆိုမှုအပေါ်မှာလည်းစုံစမ်းစစ်ဆေးသူတွေအနေနဲ့ဒီလိုကလိုရင်းတန်းငွေသုံးဆမှုရှိမရှိစုံစမ်းစစ်ဆေးမှာကိုသူ့အနေနဲ့ကန့်ကွက်စရာမရှိဘူးလို့ပြောပါရယ်။မစ္စတာအာဆက်ဟာအမေရိကန်နဲ့လည်းတွေ့ဆုံဆွေးနွေးဖို့တကားဖွင့်ထားပေမဲ့သူ့ရဲ့အနေထားနဲ့ပတ်သက်ပြီးပြောဆိုဆွေးနွေးဖို့တော့ကမ္ဘာကြီးကငြင်းဆန်တယ်လို့ဆိုပါရယ်။အမေရိကန်ဘက်ကတော့စီးရီးယားပြည်တွင်းပြည်ပခန့်တွေမှာတွေ့ဆုံဆွေးနွေးအဖြစ်ရှာနိုင်ရင်တော့သမ္မတအာဆက်ဟာစီးရီးယားအနာဂတ်မှာပါဝင်နိုင်တော့မှာမဟုတ်ကြောင်းအချိန်တော်တော်ကြာကလေးကပြောထားတာပါ။အမေရိကန်နိုင်ငံသားဌာနပြောခွင့်ရ Jeff Redkey ကလွန်ခဲ့တဲ့အပတ်တွင်ပြောဆိုရမှာ Mr. Assad နဲ့သူ့အစိုးရအဖွဲ့ဝင်တွေရဲ့လက်ဟာတွေးဆနေတယ်လို့ဆိုပါတယ်။သဘောထားပြောင်းပြောင်းနဲ့အလဲအလတ်စီးရီးယားတိုက်ခိုက်နေတဲ့တွေးဆွန်ဆွေးနွေးဖို့ဆန္ဒရှိကြောင်းကိုလည်း Mr. Assad ဟာပြသနိုင်ခြင်းမရှိဘူးလို့သူကပြောပါတယ်ခင်ဗျာ
။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့ဆိုင်းတိုမီတာ24 kHz 12395ဆိုင်းတိုမီတာ25 kHz 11965ဆိုင်းတိုမီတာ32 kHz 93239ဆိုင်းတိုမီတာ51 kHz 5885စနီတနူးနေမှာဆိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ American Outlet တော့အနည်းစုအမှတ်များခေါင်းဆောင် Nancy Pelosi ဦးဆောင်တဲ့ American Party ကြီးနှစ်ရဲ့ကိုယ်စားလှယ်အဖွဲ့ဟာ April 1ရက်ဗုဒ္ဓဖူးနေ့မှာမြန်မာနိုင်ငံကိုလာရောက်ဖို့ရှိပါတယ်။မြန်မာနိုင်ငံကိုလာရောက်ဆင်မှာနေပြည်တော်နဲ့ရန်ကုန်မြို့တွေကိုတွားရောက်ပြီးသမ္မတဦးသိန်းစိန်ပါဝင်အစိုးရတာဝန်ရှိသူတွေနဲ့ရောတခြားလူမှုလူအဖွဲ့အစည်းတာဝန်ရှိသူတွေနဲ့ပါတွေ့ဆုံပြီးလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုကိစ္စရပ်တွေလူ့ခွင့်ရေးအထူးသဖြင့်အမျိုးသမီးရပိုင်ခွင့်တွေအလုံသမားအရေးလူနည်းစုကိုယ်ွယ်တဲ့ဘာသာရေးဆိုင်ရာနဲ့ကုန်သွင်းတိုးမြင့်မှုဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့ရှိတယ်လို့ Miss Pelosi ရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Miss Pelosi က2008ခုနှစ်ကနေ2012ခုနှစ်အထိအောက်လွှတ်တော်ဥက္ကဋ္ဌဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီး American သမိုင်းမှာထင်ရှားတဲ့ထိပ်တန်းနိုင်ငံရေးသမားတစ်ဦးဖြစ်ပါတယ်။အာရှဒေသ၅နိုင်ငံခီးစဉ်ထွက်ခွာလာတဲ့ Miss Pelosi နဲ့အဖွဲ့ဟာအခုကမ္ဘောဒီးယားနိုင်ငံကိုစနေနေ့မှာရောက်မှာဖြစ်ပြီးရောက်ရှိခဲ့ပြီးဗုဒ္ဓဖူးနေမှာတော့မြန်မာနိုင်ငံကိုလာရောက်ဖို့ရှိတယ်လို့ဒေတာရင်းဗီယက်နမ်၊ကိုရီးယားနဲ့ဂျပန်နိုင်ငံတွေလိုလည်းတွားရောက်မှာဖြစ်ပါတယ်။အာရှဒေတာရင်းစိန်ခေါ်မှုတွေနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတက်ရောက်မှုတွေကိုသိနိုင်မှုလာရောက်တဲ့ဒီခေတ်စဉ်အတွင်းမှာဒီမိုကရက်တစ်နဲ့ရီပပ်ဘလစ်ကန်ပါတီတွေကဗန္ဒာရေးစွန့်ရင်နဲ့တရားရေးဆိုင်ရာအထက်လွှတ်တော်အမတ်တွေလည်းလိုက်ပါလာမှာဖြစ်ပါတယ်။
ဒီကနေ့တနင်္လာနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒါကာမှာလူ3ဦးကစာရေးဆရာဘလော့ဂါ2ဦးကိုဓာတ်နဲ့ခုတ်တပြတ်ခဲ့ပါတယ်။ဒီအမှုနဲ့ပတ်သက်လို့တနင်္လာရှိသူ3ဦးရဲ့2ဦးကိုဖမ်းဆီးထားနိုင်ပြီးသူတို့ဟာဘာသာရေးကြောင်းကကျောင်းသားတွေဖြစ်တယ်လို့ရဲကပြောပါတယ်။မွတ်စလင်ဘာသာဝင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလွတ်လပ်စွာစင်စားတွေးခေါ်မှုကိုတံပိုးထားတဲ့စာရေးဆရာတွေကိုအခုနှစ်ပိုင်းတွေအတွင်းတိုက်ခိုက်မှုတွေရှိလာပါတယ်။လွန်ခဲ့တဲ့လတုန်းကလည်းဘာသာရေးအစွန်းရောက်မှုကိုစန့်ကျင်ရေးသားတဲ့ထင်ရှားတဲ့ Bangladesh American blogger တူဖြစ်တဲ့ Avijit Rai ကိုတည်တဲ့အထိဓာတ်နဲ့ခုတ်တက်ခဲ့ကြပါရယ်လွန်ခဲ့တဲ့နှစ်ကထုတ်ပြန်တဲ့နေကြီးမချသတင်းတောက်များအဖွဲ့ကဒီစီးရင်ထဲမှာနိုင်ငံပေါင်း180ရဲ့သတင်းလွတ်လပ်ခွင့်အဆင့်တန်းကိုပေါ်ပြရမှာ Bangladesh နိုင်ငံဟာအဆင့်146နေရာမှာရှိနေပါရယ်
အမေရိကန်နဲ့တောင်ကိုရီးယားတပ်တွေကနှစ်ဆင်ကျင်းပတဲ့ Four Eagle ပူးတွဲစီးရီးလေ့ကျင့်မှုတွေကလေ့ကျင့်ရင်တစ်ခုဖြစ်တဲ့ကန်တက်လေ့ကျင့်ကိုဒီကနေ့တနင်္လာနေ့မှာတောင်ကိုရီးယားနိုင်ငံပိုဟန်စိတ်ကမ်းမြို့ကလေးနားမှာပြုလုပ်ခဲ့ကြပါတယ်။အမေရိကန်တပ်တွေနဲ့တောင်ကိုရီးယားတပ်တွေပါဝင်ပြီးဖြေရှင်းရမယ့်ပြဿနာတစ်ခုခုနဲ့ကြုံလာရင်ဘယ်လိုချင်းချောက်မှုမျိုးကိုမဆိုးကိုရီးယားပြည်သူတွေအန္တရာယ်ခံအောင်အကာအကွယ်ပေးနိုင်မှုအတွက်အကောင်းဆုံးလှုပ်ဆောင်နိုင်မှာဖြစ်ပါတယ်လို့ဂျပန်နိုင်ငံအိုကီနာဝါအခြေစိုက်အမေရိကန်ရေတပ်က Justin Whittaker ကပြောပါတယ်။ဒီစီးရီးလေ့ကျင့်မှုမှာရေတပ်နဲ့ Marine တပ်သား 9,600 လောက်ပါဝင်ပြီးရေတပ်သင်္ဘော 30 နဲ့ကန်တက်ရင်အများပြားပါဝင်တယ်လို့မြောက်ကိုရီးယားစစ်တပ်အရာရှိတွေကပြောပါတယ်။ဒီလဆော့ဘန်းတို့ကတော့အခုလိုပူးတွဲဆေးလေ့ကျင့်မှုမစတင်ခင်နိုင်ပန်းတွင်မှာပဲမြောက်ကိုရီးယားဘက်ကနေအရှိတ်ဘက်ကန်ယူရန်ကိုတာတိုပြစ်ဒုံးကျည်နှစ်ဆင်းနဲ့ပြစ်ခတ်ခဲ့တာပါ။အခုလိုပူးတွဲဆေးလေ့ကျင့်တာသူတို့ကဝင်ရောက်ကျူးကျော်ဖို့အတွက်အစမ်းလေ့ကျင်တာလို့မြောက်ကိုရီးယားဘက်ကသတ်မှတ်ပြီးပုံမှန်ဆန့်ကျင်လည်ရှိပါတယ်။အခုပြုတ်လုံနေတဲ့ Four Eagle ပူးတွဲဆေးလေ့ကျင့်မှုကို April 24ရက်နေ့အထိဆက်လက်ပြုတ်လုံမှာဖြစ်ပါတယ်။
Solar Impulse 2 နေအောင်ကြီးဆွဲရင်သုံးလေရင်နဲ့ပထမဆုံးအချိန်ကဘာပတ်ဖို့ကြိုးစားနေတဲ့လေရင်မှု Bertrand Pick နဲ့ Andre Bochbach တို့ဟာမြန်မာနိုင်ငံမှာခီးစဉ်တစ်ထောင်နားပြီးတဲ့နောက်ဒီကနေ့တနင်္လာနေ့မှာတရုတ်နိုင်ငံကိုထွက်ခွာသွားကြပါပြီ။ဒီကနေ့မနေ့3နာရီခွဲလောက်မှာမန္တလေးမြို့ကနေထွက်ခွာပြီးတရုတ်နိုင်ငံကို19နာရီကြာပြန်တက်မှာပါ။ချုံကင်းမြို့ကိုအရင်ပြန်တက်ပြီးအစစအဆင်ပြေမယ်ဆိုရင်အဲဒီကနေနောက်တစ်နေ့မှာနန်ဂျင်းမြို့ကိုဆက်လက်ပြန်တက်ပြီးတော့ပစိဖိတ်သမုဒ္ဒရာကိုဖြတ်ကဟာဝိုင်ကိုပြန်တက်မှာဖြစ်တယ်လို့ဆွစ်ဇာလန်လေယာဉ်မှု Bertrand Pick ကပြောပါတယ်။မန္တလေးမြို့ကနေစတင်ထွက်ခွာပြီး6နာရီအကြာမှာတရုတ်လေကြောင်းပိုင်နယ်ထဲကိုဒီလေရင်ရောက်ရှိမှာဖြစ်ပါတယ်။ရာသီဥတုကြည်လင်ကောင်းမွန်ပြီးအင်္ဂါနေ့မနေ့စောစောချုံကင်းမြို့ကိုဆင်းသက်နိုင်ဖို့မျှော်လင့်ထားပါတယ်။အားရဲဆော်ဘွားများပြည်တော်စု UAE ရဲ့မြို့တော်အဘူဒါဘီကနေစတင်ပြန်တန်းလာတဲ့နေအောင်ကြီးစွမ်းအင်သုံး Solar Impulse 2လေရင်ကိုလေယာဉ်မှုပစ်ကနဲ့ Bosch Park တို့ကတလဲစီထိန်းချုပ်မောင်းနှင်ပြီးတနာရီကိုမိုင်30နဲ့60ကြာနှုန်းနဲ့25ရဲ့ကြာကဘာပြပြန်ကဘာပတ်ပြန်တန်းနေကြတာပါမြန်မာနိုင်ငံကိုတော့ပြီးခဲ့တဲ့မတ်လ20ရက်နေ့ကရောက်ရှိလာခဲ့ပြီးရာသီဥတုအခြေအနေကြောင့်သူတို့စီစဉ်ထားတဲ့အချိန်တည်းသတင်းပတ်တစ်ပတ်နှီးပါးကြာနောက်ကျပြီးပြန်တန်းနေတာဖြစ်ပါတယ
်ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မြို့သက်နဲ့ကိုအောင်အောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင် VOA ကလည်းခုထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားဆင်နိုင်တယ်လို့ကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုကတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုတင်ပြပေးပါတော့မယ်မြန်မာအစိုးရတပ်တွေနဲ့ကိုကန့်တပ်ဖွဲ့နောက်ကချင်လက်နက်ကင်တပ် KIA တို့ကြားဒီကနေ့မှလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်တိုင်းဒေသလက်နက်ကင်ကိုယ်စားလှယ်အဖွဲ့နဲ့မြန်မာအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့တို့ရန်ကုန်မြို့ဆွေးနွေးပွဲတွေဆက်လုပ်နေပေမဲ့ဒီတိုက်ပွဲအခြေအနေတွေကတော့ပိုပြီးတော့ပြင်းထန်လာပွဲရှိတယ်လို့လည်းတိုင်းဒေသလက်နက်ကင်တွေကသုံးသပ်ကြပါတယ်အကြောင်းဆိုကိုတော့ကိုညံဝင်းအောင်ကတင်ပြထားပါတယ်ရှင
်ရှမ်းပြည်နယ်အရှိမြောက်ဘက်ခြမ်းတရုတ်နယ်စပ်နာကရှင်ခုတ်တန်ဒေသကိုကန့်စစ်စခန်းတွေကိုမြန်မာအစိုးရတပ်တွေကတိုက်ခတ်ရေးနှီးပြူဟာပြောင်းပြီးဒီကနေ့မနေ့အစောပိုင်းကစလို့ထိုးစစ်ဆင်နေကြောင်းကိုကန့်တပ်ဖွဲ့ MMDA ရဲ့ပြောခွင့်ရသူဦးထွန်းမြတ်လင်းကပြောပါတယ
်ဒီမနေ့ပါပဲစိုက်ပွဲဖြစ်ပါတယ်ခင်ဗျမြန်မာစံတော်ချိန်6နာရီခွဲလောက်စပြီးတော့အခုချိန်ထိဖြစ်နေတော့ပါပဲဟိုလက်နက်ကြီးနဲ့ပစ်ပေါ့ပြီးတော့ကြီးတပ်တွေထိုးတက်ပေါ့အလီကြောင်းတော့မရှိပါဘူးခင်ဗျဒါပေမဲ့ကြီးတက်တော့နည်းနည်းထူးခြားပါတယ်ကွန်မန်ဒိုလိုလိုပါလို့တတ်တတ်ပေါ့နော်သူတို့ကြီးတက်ထူးတဲ့အချိန်သူတို့ကဒီလူနည်းနည်းနဲ့တတ်တော့အရင်ဟိုမှာနေရောက်၃ရောက်တစ်ဖက်နေရောက်၃ရောက်တစ်ဖက်အဲ့လိုတစုကြီးရလို့ပေါ့နော်ထူးတက်ပါတယ်ခင်ဗျအားလုံးပေါင်းလိုက်300-400လောက်ရှိပါတယ်ဥမာစစ်ကြောင်းတစ်ကြောင်းကိုသူတို့အနည်းဆုံး300-400လောက်သုံးပါတယ်အခုလှုပ်ရှားမှုနည်းနည်းမြင်ပါတယ်အဲ့တက်ကခုရပိုင်းဖြစ်နေတာတနေရာတည်းပဲဗျအဲ့ခုတ်ထံပတ်ဝန်းကျင်မှာပဲမနေ့တုန်းကတော့သူတို့ဟိုမဲခင်တန်ရောက်တာ၄ရောက်လားမသိဘူးကျွန်တော်ကြားတယ်ကုကံဖက်ကပါဒီနေ့ရောမကြရသေးပါဘူးခင်ဗ
ျကိုကန့်ဒေတာကိုအစိုးရတက်တွေကထိန်းချုပ်ထားလိုက်နိုင်ပြီလို့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းအာဏာရပြည်ကံပြိုးပါတီရဲ့မီဒီယာတွေမှာဖော်ပြလာတာတွေရှိပါတယ်ဒီအခြေအနေတွေဟာမမှန်ကန်ဘူးလို့ MNDAA ဘက်ကညှင်းဆိုကြောင်းဦးထွန်းမြတ်လင်းကပြောပါတယ
်ကျွန်တော်ပြီးခဲ့တဲ့ရက်ပိုင်းပြောလို့ပဲအဲ့ခုတ်ထံပတ်ဝန်းကျင်မှာကျွန်တော်သခန်းသေးလေးတစ်ခုရှိတယ်ဒါပေမဲ့တိုက်ပွဲမှာဖြစ်ပါဘူးခင်ဗျတိုက်ပွဲမှာဖြစ်ပဲနဲ့ကျွန်တော်က strategy ရကျွန်တော်နောက်ကိုနည်းနည်းလေးဆုတ်ထားတာရှိပါတယ်ခင်ဗျကျွန်တော်ဒီလိုနေနေတာတော်တော်ကြာနေပါပြီခင်ဗ
ျအစိုးရတပ်တွေကကိုကန့်ဒေတာဘက်မှာအခုလိုထိုးစစ်ဆင်နေသလို KIA ကချင်လွတ်လပ်ရေးတပ်ဖွဲ့တပ်မဟာ3 area ဖြစ်တဲ့မန်စီမြို့နယ်ထဲမှာလည်းထိုးစစ်တွေရှိနေတယ်လို့ KIA အဖွဲ့ရဲ့ညီညာရေးဆိုင်ရာညှိနှိုင်းကော်မတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးတောင်ခါကပြောပါတယ
်ဒီနေ့အဲ့တဝဲပဲလေအဲ့ဒီနေရာကဟိုရှေ့တိုးတော့ဆုတ်ဖြစ်နေတာမန်စီမြို့နယ်ဗမော်ခင်မန်စီမြို့နယ် တော့မသိဘူးဒါပေမဲ့ပြင်လာတဲ့အနေထားရှိတယ်သူကအခုတတ်မှဆစ်ဆစ်စံရင်၄ငါးရင်းတော့ရှိပြီအဲ့ဒီနေရာမှာသူတတ်ထားတာပေါ့အဲ့ဒီတဝိုက်ကဒေသခံတွေကဘုံဘက်နဲ့ဟိုရှမ်းပြည်မြောက်ပိုင်းပေါ့အဲ့ဒီဘက်မှာသူတို့ IDG အနေနဲ့တင်းဆောင်နေကြပါပြီဒါကဟိုစစ်စစ်တဲ့ကတိကနေတင်းဆောင်နေကြအခုကတသိန်းနဲ့တောင်းပေါ့အားလုံးစုစုပေါင်းနေတော့ဘယ်လောက်ရှိရ
မတ်လ3ရက်ဒီကနေ့မှာလက်နက်ကန်တိုင်းသားကိုယ်စားလှယ်အဖွဲ့ NCCT နဲ့မြန်မာအစိုးရညီညာရေးဖွဲ့ဆောင်မှုအဖွဲ့ UPWC တို့ရန်ကုန်မြို့မှာဆွေးနွေးနေကြပေမဲ့လက်တွေ့မှာတိုက်ပွဲအခြေအနေတွေပိုပြင်းထန်လာပွဲရှိတယ်လို့ဦးတောင်ခါကသုံးသပ်ပါတယ်။ပိုပြင်းလာမဲ့အနေထားပဲရှိပါတယ်ကျွန်တော်တို့ကြားရတဲ့သတင်းရကတော့စက်ကားတွေမြောက်များလဲတက်လာပြီလူရင်းအများမြောက်များလဲတက်လာပြီနေရင်ပြန်လဲသူတို
အနေထားကတော့ဒီထက်ပိုပြင်းလာပဲပုံစံပါပဲဒါပေမဲ့ပြောတတ်ဘူးဒီကနေ့ရဲ့ LCCD နဲ့ UPWC တွေရဲ့ဒီနေ့30ရက်နေ့မှာဆွေးနွေးမယ်ဆိုတဲ့ဟာလေဒီဝေးထဲမှာဘေပုံပင်ကြီးပြန်အလျှော့တင်းရှိမလဲတော့ကျွန်တော်တို့တေးစားမပြောတတ်ပင်မဲ့လည်းမြေတီအနေထားကိုကြည့်ရတာတော့ဒါပိုပြင်းလာမဲ့အနေထားရှိပါတယ်
တပတ်မှငင်းငင်းရေးဆွေးနွေးနေတယ်ဆိုပေမဲ့အခြားတစ်ဖက်မှာတော့စီရင်နီယာဖီအားပေးတဲ့နီလန်ဟောင်းကိုမြန်မာအစိုးရကအသုံးပြုနေတယ်လို့ KIO အဖွဲ့ကသုံးသပ်ပြောဆိုပါတယ်ခင်ဗျာ
။ကိုညံဝင်းအောင်စုစည်းတင်ပြပေးခဲ့တာပါတစ်ဆက်ထဲမှာပဲရန်ကုန်မြို့တော်မှာဆွေးနွေးတဲ့တိုင်းရင်းသားလက်နက်ကိုင်တို့နဲ့မြန်မာအစိုးရတို့ကြားအပြစ်ရရေးဆွေးနွေးမှုကဘာတွေများတိုးတက်မှုရလဲဆိုတာကိုကြည့်ကြရအောင်ပါရှင်။တနိုင်ငံလုံးအပြစ်ခတ်ရစဲရေးညှိနှိုင်းရေးအဖွဲ့ NCCT နဲ့ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီUPWC တို့နှစ်ဖက်ဆွေးနွေးနေကြတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ်မူကြမ်းကိုဒီကနေ့အပြည့်သက်သဘောတူညီချက်ရခဲ့တယ်လို့နှစ်ဖက်တို့ကပြောပါတယ်။တနိုင်ငံလုံးအပြစ်ရရေးစာချုပ်မူကြမ်းဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ်ချုပ်ဆိုနိုင်ဖို့အတွက်ပထမခြေလှမ်းလေးဖြစ်ပါတယ်။ဒီအပိုင်းကိုတော့မနေ့ပြန်မှအချောသက်ဆွေးနွေးပြီးနှစ်ဖက်ညှိနှိုင်းရေးခေါင်းဆောင်တွေပနမသဘောတူလက်မှတ်ရေးထိုးပြီးမူကြမ်းကိုအတည်ပြုသွားမှာလည်းဖြစ်ပါတယ်ဒီသတင်းကိုတော့ VOA သတင်းထောက်မတ်မီခါကပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါဒီကနေ့ကျင်းပတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA ဆွေးနွေးပွဲ9ရက်မြောက်နေ့မှာပဲနှစ်ဖက်ကိုယ်စားလှယ်တွေကစာချုပ်မူကြမ်းအတွက်သဘောတူညီမှုရခဲ့တဲ့အကြောင်းပြောကြားခဲ့တာပါတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA စာချုပ်မူကြမ်းဆွေးနွေးမှုနဲ့ပတ်သက်ပြီးခုရရှိလာတဲ့မူကြမ်းကိုတိုင်းရင်းသားခေါင်းဆောင်တွေပါဝင်တဲ့ထိပ်သီးညီတာခံမှတင်ပြပြီးသဘောတူမတူဆုံးဖြတ်ပြီးမှတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA စာချုပ်ကိုချုပ်ဆိုသွားမှာပါတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA စာချုပ်မူကြမ်းဆွေးနွေးခဲ့တာနဲ့ပတ်သက်ပြီးတနိုင်ငံလုံးပြစ်ခတ်ရက်စဲရေးညှိနှိုင်းရေးအဖွဲ့ NCCT ခေါင်းဆောင်ဦးနိုင်ဟန်သာကခုလိုပြောပါတယ
်အခုကတော့ကျွန်တော်တို့အစ်စ် NCCT နဲ့ UPWC အစ်စ်မှာတော့အားလုံးသဘောတူညီရပါပြီဒါပေမဲ့နည်းနည်းတော့ပြောရအောင်ဒီတနိုင်ငံလုံးပြစ်ခတ်ရက်စဲရေးလက်မှတ်ထိုးဖို့အစ်စ်ဆိုတဲ့အားမှာကျွန်တော်တို့ NCCT အစ်စ်နဲ့ဆုံးပြပေးလို့မရသေးဘူး။ကျွန်တော်တို့ကအဖွဲ့ပေါင်းစုံရဲ့ထိပ်သီးခေါင်းဆောင်တွေကိုထိတ်ပေါ်ပြီးတော့မှအစည်းအဝေးလုပ်ရမယ်။အဲ့ဒါမှတင်ပြရမယ်။သူတို့ကနေပြီးတော့မှအဆုံးဖြတ်ပေးရမယ်။သူတို့ဥမာသူတို့ပြင်ချင်တာဖြုတ်ချက်ချင်တာရှိကောင်းရှိနိုင်မှာပေါ့ဗျာနော်။အဲ့သူတို့ရဲ့တင်ပြမှုတွေနဲ့တစ်ခါကသူတို့ရဲ့အတည်ပြုမှုကိုရပြီးတော့မှတရားဝင်သူတို့ကိုယ်တိုင်လက်မှတ်ထိုးဖို့ဖြစ်ပါတယ်။အဲ့ဒါလိုရည်ရွယ်ထားပါတယ်နော်။
တနိုင်ငံလုံးပြစ်ခတ်ရက်စဲရေးညှိနှိုင်းရေးအဖွဲ့ NCCT နဲ့ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC တို့နှစ်ဖက်ကိုယ်စားလှယ်တွေအနေနဲ့ပထမအဆင့်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA စာချုပ်မူကြမ်းရအောင်ဆွေးနွေးခဲ့တာဖြစ်ပါတယ်။အခုဆွေးနွေးခဲ့တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA မူကြမ်းနဲ့ပတ်သက်ပြီးအစိုးရဘက်ကပြည်ထောင်စုငင်းချမ်းရေးနဲ့ပြန်လည်ထူထောင်ရေး MBC မှအကြံပေးဦးလာမောင်ရွှေကခုလိုပြောပါတယ်
။သူနောက်ဆုံးပါလေတစ်ခါခေါင်းဆောင်မျိုးကိုယ်တော်ဘက်တွေဘောဆူနိုင်ခဲ့တဲ့ NCA မှာအခန်းပေါင်း9ခန်းနဲ့အပိုက်ပေါင်း33ပိုက်နဲ့ပိုက်ငယ်ပေါင်း86ခုပါပါတယ်။အဲ့ဒါကိုကျွန်တော်တို့အချက်အလုံးကိုတစ်ခါသဘောဆူနိုင်ခဲ့ပြီဖြစ်တာကိုလည်းကျွန်တော်တို့မှာအတိအပြုလုပ်ပါတယ်။သဘောဆူထားတဲ့အချက်တွေကိုတိုင်းရင်းသားတွေကလည်းသူတို့ရဲ့ဆက်မြက်အသေးလေးဆက်မြက်မှာ ပြန်ကြည့်ဖို့ဆိုရဲကျွန်တော်တို့ဘက်ကတော့ဂျီဘူအဖြစ်တော့ဥရောပကတော့အားလုံးကျွန်တော်တို့ဘက်ကတော့ YouTube လိုက်ဒီဒီဗီဒါဖြစ်တဲ့အတွက်ဒီ PCC ကိုလင်းဖို့တဲ့အခြေအနေမှာဒီကျွန်တော်တို့ဘက်ကတော့ဒီလိုပြရတော့ဂျီဘူအဖြစ်တော့မှာတော့
စာချုပ်မူကြမ်းမှာပါတဲ့သဘောတူညီဖို့ခဲနေသေးတဲ့အချက်တွေကိုအစည်းအဝေးဆုံးဖြတ်ချက်အနေနဲ့ထည့်သွင်းထားတယ်လို့တနိုင်ငံလုံးပြစ်ခတ်ရက်စဲရေးညှိနှိုင်းရေးအဖွဲ့ NCCD ကဒေါက်တာစလိုင်းလျံမုံစာခေါင်ကပြောပါတယ
်ဒီမှာကျွန်တော်တို့ဆွေးနွေးပြီးတော့မှအဖြေရှာလို့မရတော့ဘူးဆိုတဲ့ဟာမျိုးတော့မဟုတ်ဆွေးနွေးရတဲ့အခါအရန်ခက်ခဲလို့စစ်တူးလို့မရတော့မယ့်အနေအထားမျိုးရှိတဲ့ဟာကိုကျွန်တော်တို့အနေနဲ့အစည်းအဝေးဆုံးဖြတ်ချက်အနေနဲ့ကျွန်တော်ထားပါတယ်အဲ့ဒီအစည်းအဝေးဆုံးဖြတ်ချက်နေနဲ့ထားတဲ့အချက်တွေကိုကျွန်တော်တို့အနေနဲ့ဘလို့သဘောတူထားတယ်လဲဆိုတော့အထွေထွေမှာဟိုအပိုက်တစ်ခုအနေနဲ့သဘောတူညီမှုကိုကျွန်တော်ရေးထားပါတယ်အဲ့ဒီသဘောတူညီမှုအနေနဲ့ရေးထားတာဆုံးဖြတ်ချက်အနေနဲ့ပါသွားတဲ့အချက်တွေကိုကျွန်တော်တို့ NCA စာချုပ်မှာပါတဲ့အချက်အပိုက်ကိတော့ကျွန်တော်တို့စစ်ဆက်အကောင့်ထေပေါ်တဲ့နေရာမှာအကျုံးဝင်စေရမယ်ကူကားရမယ်ဆိုပြီးတော့ကျွန်တော်သဘောတူထားတာဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့နှစ်ဖက်စလုံးကတနိုင်ငံလုံးအပိခက်ရစေသဘောတူစာချုပ်အမြန်ဆုံးလက်မှတ်ရေးထုတ်ဖို့လိုအပ်ပြီးတနိုင်ငံလုံးအပိခက်ရစေသဘောတူစာချုပ်ချုပ်ဆူနိုင်မှာပဲနိုင်ငံရေးဆွေးနွေးပွဲစတင်ကျင်းပနိုင်မှာဖြစ်တယ်
။နှစ်ဖက်သဘောတူဖို့ခက်ခဲနေသေးတဲ့အချက်တွေထဲမှာတက်သားသစ်စုဆောင်ခြင်းနိုင်ငံရေးတွဲဆောင်ဆွေးနွေးပွဲမှာဆွေးနွေးရမယ့်အကြောင်းအရာနိုင်ငံရေးဆွေးနွေးပွဲမှာပါဝင်ရမယ့်ပုံကူများတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA စာချုပ်ကိုလက်မှတ်ထိုးရမည်တိုင်းရင်းသားအဖွဲ့အစည်းနဲ့လုံခြုံရေးဆိုင်ရာပေါင်းစီချင်းစတဲ့အချက်တွေပါဝင်ပါတယ်ရှင်
။ရန်ကုန်ခြေဆိုင် VOE သတင်းတောက်မတ်မီခါရဲ့သတင်းပေးပို့ချက်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။တိုင်းရင်းဒေသစစ်ရေးတွေနောက်အပြစ်ခတ်ရက်စဲရေးကိစ္စတွေပြီးအခုတခါတင်ပြပေးချင်တာကတော့ရွေးကောက်ပွဲဆိုင်ရာသတင်းတပုတ်ဖြစ်ပါတယ်။မကြာခင်ကျင်းပတော့မယ့်2015ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စည်ရင်တွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရန်ကုန်တိုင်းဒေသကြီးအတွင်းကဆယ်မြို့နယ်မှာဒီကနေ့စတင်ကြီးညာလိုက်ပါပြီ။ဒီမျိုးနယ်တွေကမဲဆန္ဒရှင်စီးရင်တိကျမှန်ကန်မှုရှိမရှိဆိုတာကိုလည်းအတိုက်အခံပါတီကြီးဖြစ်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ရဲ့ဗဟုမဲစီးရင်စစ်စစ်ရေးအဖွဲ့ကစစ်စစ်ဆောင်ရွက်မှာဖြစ်တယ်လို့လည်းသိရပါတယ်။အသေးစိတ်ကိုတော့မတ်စုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ပါ2015ခုနှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲအတွက်မဲဆန္ဒရှင်စီးရင်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကမတ်လကုန်ပါပဲရန်ကုန်တိုင်းဒေသကြီးဆယ်မြို့နယ်ဖြစ်တဲ့ဘိုးတထောင်ပဇွန်နောင်ဒေါ်ပုံစိတ်ကန်းတကုံလာသာကြောက်တရာလမ်းမတော်ကမာရွတ်နဲ့စိတ်ကြီးခနောင်တို့မြို့တွေမှာစတင်ကျင်းညာလိုက်ပြီးဖြစ်ပါတယ်မဲပေးဝင်ရှိတဲ့မဲဆန္ဒရှင်တွေရဲ့စီးရင်ကိုရက်ွက်အုပ်ချုပ်ရေးမှူးရုံးမှကျင်းညာထားတဲ့အကြောင်းကြောက်တရာမြို့ကရန်ကုန်မြို့ကကိုစိုးမိုးမြင့်ကအခုလိုပြောပြပါတယ်
မဲစင်းတွေကိုရောက်ရတုံးကျွန်တော်ရက်ွက်အထွေမှုယုံပေါ့ရက်ွက်အထွေမှုယုံရဲ့အနီးတစ်ဝိုက်ပေါ့ပြီးတော့ရက်ွက်ရဲ့လူသွားလူလာပေါ့နော်များတဲ့နေရာတွေမှာသူတို့ခွဲပြီးပေါ့ဗောနှစ်နေရာလောက်ကျွန်တော်တွေ့တာတော့နှစ်နေရာပေါ့ကျွန်တော်တော့ကြောက်တရားဆိုကြောက်တရားတွေ့တယ်ကျွန်တော်ဘိုးတော်မှလည်းတွေ့တယ်အဲအဲ့လိုမျိုးလေးကြက်ထားတယ်ကြက်ထားတဲ့အခါမှာသူကအဓိကတော့စင်ပေါ့နော်ပထမဆုံးဥမာဒီမဲဆန္ဒနယ်အမှတ်ဘလောက်ပေါ့နော်အမှတ်ဘလောက်ကမဲပေးနိုင်သူစရင်းဆိုပြီးတော့သူကပါတယ်အဲ့စရင်းပေးဘေးနားမှာစင်ပါတယ်ပြီးအညီပါတယ်ပြီးရင်မှတ်ပုံတွေနံပါတ်ပါတယ်ပြီးရင်လိပ်စာပါတယ်ခင်ဗျာကျွန်တော်တွေ့တော့တော့ဟိုရက်ကွက်ထဲမှာရှိတဲ့ပြည်သူတွေကတော့ဗိုတာလစ်ကိုသူတို့ရဲ့စိတ်ဝင်စားမှုအားနည်းနေတယ်ဗျဒါကလည်းအားနည်းနေတယ်ဆိုတာအာဏာပိုင်ပေါ့ကျွန်တော်ရက်ကွက်ကော်မရှင်ရက်ကွက်ကော်မရှင်ပေါ့နော်ရောကော်မရှင်နေရလေတေချာကိုကျွန်တော်တို့ကြေညာပြီးတော့မှအလုံးလုံးမှုပိုင်းမှာလည်းအားနည်းနေသေးတယ်ခင်ဗျ
ဒီမဲဆန္ဒရှင်စီရင်ထုတ်ပြန်မှုနဲ့ပတ်သက်ပြီးတော့နိုင်ငံသားတိုင်းဥပဒေနဲ့အညီမဲပေးခွင့်ရရှိရေးနောက်ပြီးတော့ထုတ်ပြန်တဲ့မဲဆန္ဒရှင်စီရင်တိကျမှန်ကန်မှုရှိမရှိဆိုတာသိရှိနိုင်မှုအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ကလည်းဗဟိုမဲစီရင်စည်းစိမ်ရေးအဖွဲ့ဖွဲ့ပြီးတော့ဆောင်ရွက်မှာဖြစ်တယ်လို့အဖွဲ့ခေါင်းဆောင်ဦးထွန်းထွန်းဟိန်ကပြောပါတယ်
ကျုပ်ကတည်းမင်းစင်းကအချိန်ကကျွန်တော်တို့မေဆာနာရှင်စင်းခေါ်ပါလေမေဆာနာရှင်စင်းမှာကျွန်တော်အပိုင်းသုံးပိုင်းလုပ်လို့ရပါတယ်ခင်ဗျအဲတခုကတော့ကျွန်တော်တို့ဒီပေါ့လေဟိုတရားဝင်နေထိုင်ပြီးတော့တရားဝင်နေထိုင်တယ်လို့ပြောတာကျွန်တော်တို့ကအိမ်နောက်စုဇေယျပေါ့နော်အိမ်နောက်စုစင်းနေနေထိုင်တဲ့လူတွေကဒီမေဆင်းမှာမပါဘူးဆိုရင်ကျွန်တော်ဖြစ်ဆက်ဖို့အတွက်ကျွန်တော်လုပ်ပြီးလို့ရပါတယ်အဲ့တော့ကမေဆင်းမှာကျွန်တော်အမီပေါ့နော်စလုံးပေါင်းမှားနေတာလို့ကျွန်တော်တို့ခုနပြောလို့ပေါ့ဦးနဲ့တော်နဲ့မှားနေတာလို့အောင်မဟုတ်နေမှာမာနေတာလို့ဆိုလို့ရှိရှင်ကျွန်တော်ရပြင်ဒီချိန်မှာပြင်လို့ရပါတယ်ခင်ဗျအဲ့နောက်တစ်ချက်ကကျွန်တော်တို့ဒီဟိုပြေဆုံးသွားပြီပေါ့နော်ပြေဆုံးသွားတဲ့လူတွေနာမည်ကဒီမဲစင်းမှာပါနေတယ်အဲ့နောက်ကကျွန်တော်တို့ထောင်ကျသွားတဲ့လူတွေရဲ့ဒီထောင်ကျသွားတဲ့လူတွေကကျွန်တော်တို့ဒီရုပ်ဘွဲကျင်းပမယ်ချိန်မှာဒီမဲစင်းမှာပါနေတယ်ဒါမှမဟုတ်ရှင်နိုင်ငံဒါနိုင်ငံကြားသားအဖြစ်ခံထားပြီးတဲ့လူတွေဒီမဲစင်းမှာပါနေတယ် ။ဒါမှမဟုတ်ကျွန်တော်တို့ကဒီဒါနဝင်တဲ့ရတဲ့မှာဒါနဝင်တဲ့ဒါပေါ့လေ။ဒီထုတ်သွားတဲ့လူကနေချင်းမှာပါနေတယ်ဆိုရင်အဲ့ဒါတွေကိုဖြစ်ပြီးကျွန်တော်တို့ဒါကန့်ကွက်လို့ရပါတယ်ခင
်ဗျ။မတ်လကုံမှာပထမအဆင့်ရန်ကုန်တိုင်းဒေသကြီးဆယ်မြို့နယ်တွင်းကမဲဆန္ဒရှင်စည်ရင်ကိုထုတ်ပြန်ခဲ့ပြီးတဲ့နောက်မှာတော့ပြည်နယ်နဲ့တိုင်းအသီးသီးကမြို့နယ်52မြို့နယ်မှာလည်းမဲဆန္ဒရှင်တွေရဲ့စည်ရင်ကိုထုတ်ပြန်သွားဖို့ရှိတယ်ဆိုတာသိရကြောင်းဗဟိုမဲစည်ရင်စည်ရည်အဖွဲ့ NND ကပြောပါတယ်
ဒီပြည်ထောင်စုရေကောက်ွယ်ကော်မရှင်ရဲ့ကျောင်းစီမံချက်ပေါ့နော်စီမံချက်ပထမအဆင့်အနေနဲ့ကျွန်တော်ဒါဆယ်မြို့နယ်မှာခင်ဗျာဒုတိယအဆင့်အနေနဲ့ဆိုရင်ကျွန်တော်တို့52မြို့နယ်ပေါ့နော်မန္တလေးတိုင်းမှာဆိုရင်15မြို့နယ်ကမြန်ရှမ်းပြည်နယ်မှာဆိုရင်ရှမ်းပြည်နယ်တောင်ပိုင်းမှာမြို့နယ်ပါမယ်ပေါ့နော်အဲအဲ့ဒီလိုပေါ့နော်ကျွန်တော်ဒီ52မြို့နယ်ဒါတို့ဒီမဲဆင်းလုပ်နေတာရှိပါတယ်ခင်ဗျာအဲ့ဒါကြီးပြီးလို့ရှိလို့ရှင်နေသူတို့ကဒီအခုကျွန်တော်ကြီးညာတယ်လို့ပြောကြီးညာမှာပါခင်ဗျာကြီးညာတဲ့ခကြိုင်ကြီးကြီးညာရင်းမှုတွေကိုကျွန်တော်တို့ကကျွန်တော်တို့လည်းမဲဆန္ဒရှင်စီစီကြီးကိုကျွန်တော်တို့လုပ်ပါပါခင်ဗျာ
မဲဆန္ဒရှင်ပြည်သူလူထုအနေနဲ့အသက်18နှစ်ပြည်သူတိုင်းနိုင်ငံသားတိုင်းမဲပေးခွင့်အိမ်ထောင်စုစရင်အတိုင်းရက်ွက်မြို့နယ်ပြည်နယ်တိုင်းတွေမှာဆန္ဒမဲပေးနိုင်ဖို့အပါအဝင်မဲပေးခွင့်ရှိတဲ့မဲဆန္ဒရှင်တွေရဲ့စရင်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကစီစစ်ထုတ်ပြန်နေတာဖြစ်ပါတယ်ရှင်
ကွာလွန်ပူစင်ကာပူဝန်ကြီးချုပ်ဟောင်းလီကွမ်ယူဟာတိုင်းပြည်ကိုခင့်မိပြီးစီးပွားရေးမှာထိတ်တန့်ရောက်အောင်ဖန်တီးပေးခဲ့သူဖြစ်ထင်ရှားပါတယ်။တစ်ဖက်မှာလည်းတိုင်းပြည်အာဏာကိုထိန်းချုပ်တာအတိုက်အခံတွေကိုနှိပ်ကုပ်ခဲ့တာတွေလိုအနှုတ်လက္ခဏာတွေလည်းရှိခဲ့တာပါ။စင်ကာပူနိုင်ငံရဲ့အားနည်းချက်အားသာချက်တွေကနေမြန်မာနိုင်ငံအနေနဲ့သင်ခန်းစာယူနိုင်တာဘာတွေရှိသလဲဆိုတာကိုအခုလာမယ့်အင်ကာနေညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် ၁၂၃၂၃၈၂၅၅၅စီကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားပါကိုတိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com စီကိုကြိုတင်ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ပါရရှင်အခုတော့အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်ကိုတင်ပြပေးချင်ပါတယ်အမေရိကန်အောက်လွှတ်တော်ဒီမိုကရက်တစ်ခေါင်းဆောင်နန်စီပလိုစီဦးဆောင်တဲ့ပါတီကြီးနှစ်ရပ်တို့ကလွှတ်တော်ကိုယ်စားလှယ်အဖွဲ့ရဲ့အာရှ၅နိုင်ငံခီးစဉ်အတွင်းဧပြီလ၁ရက်နေ့မှာတော့မြန်မာနိုင်ငံကိုရောက်ရှိလာမှာဖြစ်ပါတယ်အမေရိကန်အောက်လွှတ်တော်အနည်းစုခေါင်းဆောင်နန်စီပလိုစီဦးဆောင်တဲ့လွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာစနေနေ့တုန်းကတော့ကမ္ဘောဒီးယားနိုင်ငံကိုရောက်ရှိနေပြီဖြစ်ပြီးအရေးပါတဲ့အမေရိကန်နဲ့အာရှဒေသတွင်ပူးပေါင်းဆောင်ရွက်မှုဆိုင်ရာကိစ္စရပ်တွေကိုအဓိကထားဆွေးနွေးကြဖို့လည်းရှိပါတယ်အမေရိကန်နဲ့အာရှဒေသတွင်လုံခြုံရေးပူးပေါင်းဆောင်ရွက်မှုလူ့အခွင့်အရေးကိစ္စနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေလည်းဆွေးနွေးမဲ့အထဲမှာပါပါတယ်လာမယ့်ဗုဒ္ဓဟူးနေ့မှာတော့ Miss Pelosi ဦးဆောင်တဲ့ American ကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုရောက်ရှိလာမှာဖြစ်ပြီးနေပြည်တော်မှာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံမှုရှိပါတယ်။မြန်မာသမ္မတအယုံညွှန်ကြားရေးမှူးဦးစော်ထေးကလည်း Miss Pelosi နဲ့ဦးသိန်းစိန်တို့တွေ့ဆုံမယ်ဆိုတာကိုအတည်ပြုပါတယ်
။ Minority Leader ဟိုကျွန်တော်တို့တမိုင်းနဲ့တွေ့မယ်
။အော်ဟုတ်ကဲ့ဆရာဘယ်နေ့တွေ့မလဲရှင
်။ဆေးရနေပြီ။ဟုတ်။အဲ့ပြီးရင်ကျွန်တော်သတင်းထုတ်ပါမယ်ဗျာ။
အမေရိကန်အောက်လွှတ်တော်လူနည်းစုခေါင်းဆောင်နန်စီပလိုစီနဲ့လွှတ်တော်အမှတ်9ဦးပါကိုယ်စားလှယ်အဖွဲ့ဟာဧပြီလ၁ရက်နေ့မှာရန်ကုန်မြို့အမေရိကန်တန်ရုံမှာလဲလူမှုအဖွဲ့အစည်းအသီးသီးကကိုယ်စားလှယ်တွေနဲ့လဲတွေ့ဆုံမှုစီစဉ်ထားပါတယ်။ဒီတွေ့ဆုံဖွဲ့ကိုတက်ရောက်မဲ့မတ်မေစပေဖြူကလည်းအခုလိုပြောပါတယ်
။ကိုရောက်ပြီးတော့မှလေသူတို့အကြီးကသူတို့ common interest ဖြစ်တဲ့ပေါ့နော်။သူတို့ဖွင့်ပေးတဲ့ပုံမှာမူတည်တယ်ကျွန်တော်တို့ဆွေးနွေးမှာပါ။ကျမကတော့ဟိုကားဆွေးနေတယ်ဆိုအဓိကတော့ကျမအမေလို့နေရတာကဒီဗီတာမင်များပဲတန်းထမှုအကြောက်ရင်းနဲ့ကျမတန်းပြီးနေရပြီပေါ့နော်ပြီးတော့ပြင်အေးဆိုတော့ကျမကတော့အလားရင်းနဲ့ပတ်သက်ပြီးတော့ဆွေးနေမှာပါသို့တော်လည်းဘာတွေအသေးစိတ်ဆွေးနေမလဲဆိုတာကတော့ဟိုသူတို့ဘာတွေအဓိက interest ဖြစ်ပြီးတော့မင်းကောဘာရှိမလဲဆိုတော့မှမဟုတ်ဒီမှာပေါ့နော်
အာရှခီးစဉ်အစစနေနေ့ညပိုင်းမှာဂွန်းမှာရှိတဲ့အမေရိကန်လေးတပ်အခြေစိုက်စခန်းမှာတထောင်နှားစင်မှာတော့အောက်လွှတ်တော်လူနည်းစုခေါင်းဆောင် Miss Pelosi ကသူမတို့အဖွဲ့ရဲ့အာရှခီးစဉ်နဲ့ပတ်သက်ပြီးပြောဆိုလာမှာပေါ့တော့အဖွဲ့ဝင်တွေအနေနဲ့အထူးစိတ်ဝင်စားနေတဲ့အချက်ကလက်တလော့ဆီးဆက်ညှိနှိုင်းထားပြီးဖြစ်တဲ့ Pacific ဒေသတလွာကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်ကဒေသရင်းဈေးကွက်နဲ့စီးပွားရေးအပေါ်မှာဘလို့တက်ရောက်မှုရှိမလဲဆိုတာဒီကိုစိတ်ဝင်စားကြတယ်လို့လည်းလူနဲ့အနည်းစုခေါင်းဆောင်နန်စီပလိုစီကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံအပါအဝင်အာရှ၅နိုင်ငံခီးစဉ်ကိုလာရောက်ချတဲ့ American လွှတ်တော်အမတ်တွေထဲမှာတော့လွှတ်တော်စွန့်ရင်နဲ့ကုန်သွယ်ရေးတရားစီရင်ရေးဗန်နာရေးတရားစတာနဲ့လက်နက်ကင်တပ်များဆိုင်ရာကော
MT တို့ကကိုယ်စားလှယ်တွေလည်းပါဝင်ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးခြင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။